Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် November 29ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တပြိုင်တည်းတစ်ချိန်တည်းမှာပဲ VOA Facebook ကနေပါရုပ်သံနဲ့အတူတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါမြန်မာစစ်တပ်ရဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာအတိုင်းအဝန်းကနေလက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့အတွက်အမေရိကန်နဲ့မဟာမိတ်၆နိုင်ငံကတောက်ကြနေမှာပူးတွဲညင်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်တောင်အာဖရိကမှာစတင်တွေ့ရှိတဲ့ကိုဗစ်မျိုးကွဲအသစ်ကိုအန္တရာယ်ရှိတဲ့အမျိုးအစားအဖြစ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ်အာဖရိကတောင်ပိုင်းနိုင်ငံတွေကနေလာတဲ့ခီးတွေကိုအမေရိကန်နဲ့ EU ကနေပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်ဆုံးမယ်
။ဟုတ်ကဲ့ပါ။အဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုလည်းတိုက်ရိုက်ဇက်တိုက်တင်ဆက်ပေးမှာပါ။အဲ့ဒီအထက်ကနားဆင်ရမှာတကူကတော့
နိုင်ငံရေးပြဿနာလေးကိုနိုင်ငံရေးနဲ့မပြေရှင်းမဲ့နဲ့လက်နက်အကူနဲ့အချက်ဖတ်ပြေရှင်းမဲ့ဆိုတဲ့ဆုံးဖြတ်ချက်ကစစ်ကောင်စီဘက်မှာတော်တော်ပြင်းပြထန်ထန်ခိုင်ခိုင်မာမာရှိနေတဲ့ဆိုတဲ့သဘောတရားပေါ့ကိုတွေ့ရတယ်။
အဲ့ဒါအပြင်ထိုင်းနိုင်ငံကနေမြန်မာကမ္ဘောဒီးယားလာအိုအိန်းနီးချင်းနိုင်ငံတွေကနေလုပ်ငန်းအတွေ့အကြုံရှိတဲ့အလုပ်သမားတွေကိုတရားဝင်ခေါ်ယူတော့မယ့်အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးရေးရာအစည်းအဝေးတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာတို့ကိုလည်းနားဆင်ကြည့်ရှုကြရမှာပါ။ကဲအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
တောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်မျိုးကွဲတဲ့ဟာတခြားပိုးအမျိုးအစားတွေထက်ကူးစက်မှုပိုးပြီးတော့မြန်ဆန်နိုင်တဲ့အတွက်အန္တရာယ်ရှိတဲ့အမျိုးအစားဖြစ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ်
So today we are announcing B11529 as a variant of concern named Omicron
B11529 မျိုးကွဲကိုစိုးရင်ရတဲ့ပိုးအမျိုးအစားဖြစ်တဲ့သတ်မှတ်ပြီး Omicron လို့လည်းနာမည်ပေးထားပါတယ်လို့ WHO အရေးပေါ်အစီအစဉ်ကနည်းပညာဆိုင်ရာအကြီးအကဲ Maria Van Kerkhove ကတောက်တံနေမှာပြောဆိုလိုက်တာပါကနူးရရှိတဲ့အထောက်ထားတွေကဒီပိုးဟာ COVID ရောဂါကူးစက်ဖူးတဲ့လူတွေကိုထပ်မံကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလေ့လာတွေ့ရှိချက်တွေကိုကျွမ်းကျင်သူတွေဆန်းစစ်လေ့လာပြီးထုတ်ပြန်တဲ့ WHO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မကြာသေးခင်သတင်းပတ်တွေကစပြီးတောင်အာဖရိကမှာ COVID ကူးစက်မှုတချိန်တိုးမြင့်တက်လာချိန်မှာပဲOmicron ကိုခေါ်တဲ့ပိုးအမျိုးအစားအစ်ကိုတွေ့ရှိခဲ့တာဖြစ်ကြောင်းလဲ WHO ကပြောပါတယ်ပိုးအမျိုးအစားအစ်ဟာ single visa ပြောင်းလဲမှုတွေအများပြားတွေ့ရတဲ့အတွက်စိုးရိမ်စရာကောင်းတဲ့ပိုးအမျိုးအစားဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်အန္တရာယ်ရှိတဲ့ပိုးအမျိုးအစားဖြစ်နဲ့သတ်မှတ်ခံရတာဆက်ထမမြောက်ဖြစ်တဲ့ Omicron ပိုးအမျိုးအစားကိုတော့လက်ရှိ COVID ပိုးဆန်းသက်တဲ့ PCR စနစ်နဲ့စစ်ဆေးသိရှိနိုင်တယ်လို့လဲ WHO ကပြောပါတယ်ဒီပိုးမျိုးတဲ့ပတ်သက်ပြီးကူးစက်မှုအခြေအနေကာကွယ်ဆေးထိရောက်မှုရှိမရှိနဲ့ကုသနည်းတွေနဲ့ပတ်သက်ပြီးတည်တည်ချာချာသိအောင်ဆန်းသက်စစ်ဆေးဖို့အတွက်သတင်းပတ်နဲ့ချီးပြီးကြားမြင်နိုင်တယ်လို့လည်း WHO ကပြောပါတယ်
။တောင်အာဖရိကနိုင်ငံမှာကူးစက်များ COVID ရောဂါပိုးသစ်ဖြစ်တဲ့ Omicron တွေ့ရှိရပြီးတဲ့နောက် American, Canada, Europe တို့က Africa, Europe တာမကတို့က Africa တိုက်နိုင်ငံနေနဲ့အသွာအလာကိုကန့်သတ်လိုက်ကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ်။ခီးသွားတွေကန့်သတ်လိုက်တဲ့နိုင်ငံတွေကတော့တောင်အာဖရိက၊ဘော့စဝါနာ၊ဇင်ဘာဘွေ၊နမီးဘီးယား၊လီဆူတို၊အက်စ်ဝါတီနီ၊မိုဇမ်ဘစ်နဲ့မာလာဝီနိုင်ငံတွေဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အများအနေထိုင်ခွင့်ရှိသူတွေကလွဲလို့ကြံခီးသွားတွေအမေရိကန်ကိုဝင်ခွင့်ရတော့မှာမဟုတ်ပါဘူး။တနင်္လာနေ့မှာစတင်အသက်ဝင်မဲ့ကန့်သတ်ချက်တွေကိုတောက်ကြနေတုန်းကအချင်းကြာရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေအပြည့်စေနောက်တလုံးထပ်ထိုးကြဖို့နဲ့အပြည့်မထိုးရသေးတဲ့သူတွေလည်းအချိန်ဆိုင်ပဲချက်ချင်းဆေးထိုးကြဖို့တိုက်တွန်းပါတယ်။တောက်ကြနေမှာပဲကနေဒါနိုင်ငံကလည်းတောင်အာဖရိကအပါအဝင်အာဖရိကတိုက်နိုင်ငံ9နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်လိုက်ကြောင်းကျန်းမာရေးဝန်ကြီးဌာနကြေညာပါတယ်။ပြည်ထောင်နိုင်ငံကတော့အာဖရိက6နိုင်ငံကလာတဲ့ခရီးသွားတွေကိုတည်သန့်ထားစောင့်ကြည့်ဖို့နဲ့လေကြောင်းခရီးစဉ်တွေကန့်သတ်ဖို့အမိန့်ထုတ်ပါတယ်။ဥရောပသမ္မတကလည်းအာဖရိကနိုင်ငံတွေကခီးသွားတွေကိုကန့်သတ်ဖို့အဖွဲ့ဝင်28နိုင်ငံကသဘောတူခဲ့တဲ့အကြောင်း EU အလဲကျဥက္ကဋ္ဌဆလိုဗေးနီးယားနိုင်ငံကကြေညာပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာလုံယုံလုံစင်မဟုတ်ဘဲရုရှားကတိုက်ရန်အမြောက်အများချထားတဲ့ပုံမှာတုံ့ပြန်နိုင်မဲ့နည်းလမ်းတွေအားလုံးကိုစဉ်းစားထားကြောင်းဥရောပရဲ့အမေရိကန်ထိပ်တန်းသံတမန်လူကပြောကြားလိုက်ပါတယ်။ရှေ့ဆက်လုပ်မဲ့အစီအစဉ်ကိုတော့ရှေ့သတင်းပတ်ထဲနေတို့မဟာမိတ်အဖွဲ့ဆွေးနွေးဆုံးဖြတ်မှာဖြစ်ကြောင်းနဲ့ဥရောပနဲ့ဥရောပအာရှရဲ့ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကယ်ရင်ဒွန်ဖရီကတောက်ကြံနေမှာပြောလိုက်တာပါ။နာမည်သတင်းပတ်ထဲနေတို့နဲ့ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့OSCE တို့ရဲ့ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွီဒင်နဲ့လတ်ဗီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်တွားရောက်တဲ့အခါမှာယူကရိန်းနယ်စပ်မှာရုရှားစစ်တပ်ကထူးထူးခြားခြားအင်အားအလုံးအင်းချထားတဲ့ကိစ္စကိုထိတ်တန့်ဦးစားပေးဆွေးနွေးမယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။မကြာခင်သတင်းပတ်တွေအတွင်းယူကရိန်းနယ်စပ်နာကိုထူးထူးခြားခြားရုရှားတပ်တွေရောက်လာတာနဲ့ပတ်သက်ပြီးအမေရိကန်နေတိုးနဲ့ယူကရိန်းအရာရှိတွေကသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပြီးဒါဟာအိမ်ကြီးချင်းရုရှားဘက်ကယူကရိန်းကိုတိုက်ခိုက်ဖို့လှုပ်လာတာဖြစ်နိုင်ကြောင်းစွပ်စွဲပေမဲ့ဒါကိုရုရှားကညှင်းပါတယ်။ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြောက်ရင်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်တို့တွေ့ဆုံမှုရှိမရှိမေးမြန်းရမှာတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒွန်ဖရီကအခုချိန်ထိတစုံတရာကြေညာမထားပေမဲ့စောင့်ကြည့်ဖို့ပြောကြားခဲ့တာပါ။
ယူကရိန်းဆိုရကိုလာမဲ့သတင်းပတ်တဲ့အာနာသိန်းဖယ်ရှားဖို့ကြံစီမှုကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမာဇီလင်စကီကပြောဆိုပါရယ်အာနာသိန်းဖို့ကြံစီမှုမှာရုရှားနိုင်ငံကလူတချို့ပတ်သက်နေကြောင်းလည်းပြောပေမဲ့ရုရှားအစိုးရကိုယ်တိုင်ပါဝင်မှုရှိမရှိဆိုတာကိုတော့ပြောဆိုဖို့ညှဉ်းဆန်ခဲ့ပါရယ်အာနာသိန်းဖို့တယ်လီဖုန်းနဲ့တိုင်ပင်ကြတဲ့အသံတွေကိုယူကရိန်းထောက်လန်းရေးကကြားပြထောက်လန်းရရှိထားပြီးရုရှားကလူတွေလည်းပါဝင်နေကြောင်းတောက်ကြံတွေကတနအီကျော်ကြာသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါရယ်တယ်လီဖုန်းနဲ့ဆွေးနွေးတဲ့အထက်မှာယူကရိန်းကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင် Renet Akhmetov ကိုအာဏာသိမ်းမှုမှာပါဝင်ထောက်ခံဖို့ပြောဆိုစီရင်တာတွေလည်းပါဝင်တယ်လို့ဆိုပါတယ်။ရုရှားအစိုးရကတော့အာဏာသိမ်းမှုကြံစီတဲ့ဆွဲချက်နဲ့ပတ်သက်မှုမရှိကြောင်းချက်ချင်းညှင်းဆိုထားပါတယ်။ယူကရိန်းစီးပွားရေးလုပ်ငန်းရှင် Akhmetov ကတော့ပြောခွင့်ရသူကလက်တလောမှာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းတွေနဲ့လက်မှတ်ဓာတ်နဲ့တင်ပို့မှုတွေရပ်ဆိုင်တာပါဝင်မြန်မာစစ်တပ်အတွက်ထောက်ပံ့ဖြစ်စေမဲ့ကိစ္စတွေကိုဆိုင်းငံ့ထားဖို့အမေရိကန်နဲ့မဟာမိတ်6နိုင်ငံကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်တပ်ကလေကြောင်းစစ်ဆင်ရေးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အင်အားအလွန်အကျွံသုံးချေမှုန်းနေတာကြောင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာမှာကိုဆိုရင်ကြောင်းအမေရိကန်နဲ့အတူ Britain, Canada, Norway, Australia, New Zealand နဲ့တောင်ကိုရီးယားတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံတလုံးဆက်အာဏာပိုင်တွေရဲ့လိင်မှုအကြမ်းဖက်တာနဲ့နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေအိမ်နဲ့ဘာသာရေးအဆောက်အဦမိရှုတာတွေရှိနေပြီးချင်းပြည်နယ်မှာဒေသခံ4000ကျော်မကွေးတိုင်းမှာဒေသခံ1000ကျော်ဥယျာဉ်ဆန့်ခွာထွက်ပြေးရတယ်လို့ရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာတယ်ဆိုတဲ့သတင်းတွေကြောင့်ဒါဟာဒေသရင်းတည်ငြိမ်ရေးကိုပါရိုက်ခတ်နေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံတကာအတိုင်းဝန်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်အာဏာပိုင်တွေကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့အကြမ်းဖက်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူရတာဖြစ်ကြောင်းပြောဆိုထားတာပါ။အမေရိကန်နဲ့မဟာမိတ်တွေရဲ့ကြေညာချက်မှာတော့အရသားတွေပေါ်မှာစစ်တပ်ကအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်ဖို့တောင်းဆိုသလိုနိုင်ငံတကာအတိုင်းဝန်ဟာစစ်တပ်တွေထောက်ပံ့ဖြစ်စေမဲ့လက်နက်တင်ပို့မှုအပါအဝင်တခြားပံ့ပိုးမှုတွေဆိုင်းငံ့ထားဖို့လည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာခုလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေနောက်ထပ်မကြုံရအောင်ကျူးလွန်သူတွေကိုအရေးယူတာအပါအဝင်နိုင်ငံတကာကအကာအကွယ်ပေးရလက်တွဲဆောင်ရွက်ဖို့လည်းပြောပါတယ
်။မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တိကျခိုင်ပါတဲ့ကာကွယ်စောင့်ရှောက်မှုတွေပေးနိုင်ဖို့ဒီထက်ပိုပြီးလှုပ်ဆောင်သွားကြဖို့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂလူဦးရေရန်ပုံငယ်အဖွဲ့ UNFPA နဲ့ကုလသမဂ္ဂအမျိုးသမီးဌာနမြန်မာနိုင်ငံ UN Women in Myanmar တို့ကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်ဒီလိုအခြေနိုင်ငံရေးအခြေအနေဒါမှမဟုတ်လုံခြုံရေးအခြေအနေတွေအရချွင်းချက်မရှိစေရဘဲအသက်အန္တရာယ်ကနေလွတ်မြောက်လာပြီးရှင်သန်နေသူအမျိုးသမီးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတရားမျှတမှုလုံခြုံမှုကာကွယ်စောင့်ရှောက်မှုစတာတွေအပါအဝင်အမျိုးသမီးတွေအတွက်လူမှုရေးဝန်ဆောင်မှု လုပ်ငန်းတွေရရှိနိုင်ဖို့နဲ့ဒီစောင့်ရှောက်မှုတွေကိုအမျိုးသမီးတွေအနေနဲ့ဆက်သွယ်ရယူနိုင်ဖို့တွေကိုလည်းတေချာအောင်ပြုလုပ်သွားဖို့တိုက်တွန်းထားပါတယ်။အခုလိုတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုစောင့်ရှောက်မှုတွေပေးနေတဲ့အမျိုးသမီးနဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေကိုပံ့ပိုးပေးဖို့လိုတယ်လို့လည်းတိုက်တွန်းပါတယ်။ COVID-19 ကြောင့်ဖြစ်စေဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုကြောင့်ဖြစ်စေအရေးပေါ်အခြေအနေကြီးညာထားတာတွေနဲ့ကန့်သတ်ထုတ်ချက်ထားတာတွေဟာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကျူးလွန်တာတွေအတွက်အကြောင်းပြစင်ကြေပေးစရာတွေမဖြစ်စေရဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
။ဒီမိုကရေစီနည်းကမ်းအုပ်ချုပ်နေတဲ့ထိုင်ဝမ်ကိုထောက်ခံကြောင်းပြတာတွေအနေနဲ့လွှတ်တော်အမတ်တွေပါဝင်တဲ့ American Council အဖွဲ့တိုက်ပွဲမှာရောက်နေချိန်မှာပဲတရုတ်စစ်တပ်ကထိုင်ဝမ်ရေလက်ကျမ်းမှာတောက်ကြနေမှာတိုက်ခိုက်ရေးအတွက်အသင့်ရှိတာကိုပြတာတွေကင်းလွတ်မှုတွေလုပ်နေပါတယ်။အမေရိကန်အောက်လွှတ်တော်အမတ်9ဦးပါကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်ကိုချက်တပရင်းညမှာရောက်တာဖြစ်ပြီးဒါဟာဒုတိယအကြိမ်မြောက်အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုကြိုတင်မကြေညာဘဲထောက်ရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်
။ Madam President, I want to commend and praise your leadership under
ထိုင်ဝမ်သမ္မတရဲ့ဦးဆောင်မှုကိုချီးကျူးဂုဏ်ပြုကြောင်းသမ္မတဆိုင်ဝမ်အစိုးရအဖွဲ့လက်ထက်မှာအမေရိကန်ထိုင်ဝမ်ဆက်ဆံရေးဟာပိုအပြည့်သဘောဆောင်ပြီးအရင်ဆယ်စုနှစ်ပေါင်းများစွာတဲ့အကျိုးမြတ်ပိုးရှိတယ်လို့အမေရိကန်လွှတ်တော်ကပါတီကြီးနှစ်ဆလုံးကိုကိုးစားပြုတဲ့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မာခတာကာနိုကပြောပါတယ်။တရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကျွမ်းကြားကချင်းမြောင်းနဲ့ထိုင်ဝမ်ရေလက်ကျောင်းဝန်ကျင်မှာတရုတ်စစ်တပ်ကင်းလည်နေကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရောက်နေချိန်မှာတရုတ်စစ်တပ်ကလည်းကြေညာခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတော့ထိုင်ဝမ်ကျွမ်းနာမှာတရုတ်လေကြောင်းပြန်တမ်းမှုတွေရှိနေပြီး H6 ဘုံးကျဲလေယာဉ်အပါအဝင်တရုတ်လေတပ်ပိုင်းရင်ရှစ်စင်းထိုင်ဝမ်လေကျောင်းပိုင်းနဲ့ဇုံတဲကိုပြန်တန်းလာတယ်လို့ပြောပါတယ
်။ဆူရမဖန်စီထိန်းသိမ်းခံထားရတဲ့နိုင်ငံရေးခေါင်းဆောင်တချို့အစံကခံဆန္ဒပြမှုစတင်လိုက်ကြောင်းတပ်ပေါင်းစုတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုပါတယ်။အစံကခံဆန္ဒပြသူတွေမှာအစိုးရရုံးဝင်ကြီးဟောင်းခါလစ်အိုမာယူဆပ်ဆူဒန်ကွန်ဂရက်ပါတီကအကြီးအကဲခေါင်းဆောင်တူဖြစ်တဲ့ဆာယက်မိုဟာမက်အိုစမန်တို့လိုထင်ရှားတဲ့ခေါင်းဆောင်တွေပါဝင်ကြောင်းကွန်ဂရက်ပါတီတာဝန်ရှိသူကပြောဆိုပါရယ်အစံငတ်ခံဆန္ဒပြသူတွေဟာအော်တိုဘာလ25ရက်နေ့အာနာသိန်းကလေးကသူတို့ကိုမတရားဖမ်းဆီးထားတာနဲ့လူသူတို့ရဲ့လူအခြေခံလူအခွင့်အရေးတွေကိုပိတ်ပင်ထားတာတွေအတွက်အစံငတ်ခံဆန္ဒပြကြတာဖြစ်ပါတယ်စစ်တပ်ကအာနာသိန်းပြီးနောက်ပိုင်းစစ်တပ်နဲ့အာနာခွဲဝေယူထားတဲ့အရက်ဖက်နိုင်ငံရေးတပ်ပေါင်းစုဖြစ်တဲ့ FFC ကအစိုးရဝန်ကြီးတွေအပါအဝင်နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထားတာဖြစ်ပါတယ်
စနေမနေ့ကင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းကြုံတွေ့နေရတဲ့နိုင်ငံရေးအခြေတဲတွေကိုဖြည့်ရှင်းပေးဖို့တိုက်တွန်းမှုတွေထွက်ပေါ်နေပေမဲ့မြန်မာစစ်ကောင်စီပြောခွင့်ရကတော့အဖြတ်အမောင်းလုပ်သူတွေအကြမ်းဖက်လုပ်ရကျူးလွန်သူတွေအဖြစ်သတ်မှတ်ထားသူတွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုကိုစန့်ကျင်သူတွေကိုအပြင်းအထန်ဆက်လက်နှိမ်နင်းနေချိန်မှာစစ်ကောင်စီပြောခွင့်ရအကြောင်းပြချက်အပေါ်နိုင်ငံရေးသုံးသပ်သူတချို့ကမေးခွန်းထုတ်နေကြပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့တောက်ချာနေသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့နိုင်ငံရေးလေလာသုံးသပ်သူတဦးနဲ့ဝါရင်တရားလွတ်တော်ရှင်းနေဦးကြီးမြင့်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကမတရားအသိနဲ့အကြမ်းဖက်အဖြစ်ကြေညာခံထားရသူတွေနဲ့မဆွေးနွေးနိုင်ဘူးလို့ပြောရင်းအခုလိုပါထည့်ပြောခဲ့တာပါ
တွေးဆုံဆွေးနွေးရေးလမ်းကြောင်းဆိုတာက EA လိုမျိုးတော့တမိုင်းကြောင်းအစဉ်အလာနဲ့ဖြစ်လာတဲ့လက်နက်ကင်များနဲ့တွေးဆုံဆွေးနွေးရတော့ဖြစ်နိုင်တယ်လက်တလောဖြစ်ပေါ်နေတဲ့အဖွေနေပေါ်မှာအခွင့်ကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်ကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးနေတဲ့သူများနဲ့တွေးဆုံဆွေးနွေးစရာအကြောင်းမရှိဘူ
းဒါပေမဲ့နိုင်ငံတကာကပါတိုက်တွန်းနေတာတွေကိုလစ်လျူရှုပြီးနိုင်ငံရေးအရဆွေးနွေးလို့စိတ်ငိုတဲ့ကမရှိတာပါလို့သုံးသပ်သူတူကဆိုပါတယ
်ဒီရပိုင်းမှာနိုင်ငံတကာကလာတဲ့လေးဦးရှိရပေါ့အဲ့လေးဦးမှာမှ official visa ပေါ့နော်ဟိုနိုင်ငံကိုကိုစားပြုပြီးတော့တရားဝင်လာတာတော့အတရုတ်ပြည်သူသမ္မတနိုင်ငံရဲ့ကိုစား Mr. Song Kwon Shan ပေါ့ဆိုတော့အဲ့ဒီလေးယောက်ထဲမှာကြီးလိုက်ရင်အားလုံးလာတဲ့ UI ချက်တွေကတော့အမပြီးမှာနိုင်ငံကြီးကတွေးဆောင်ဆွေးနွေးအပြေရှားဖို့အတွက်လာပြီးတော့စက်ကောင်စီကိုတိုက်တွန်းနေဒါပေမဲ့အထမမြောက်ပါဘူး။ဟောဒီအနေထားကိုဖြစ်လိုက်ရင်ဘာအောင်ပြလဲဆိုတော့နိုင်ငံကြီးပြဿနာတွေကိုနိုင်ငံကြီးနဲ့မဖြေရှင်းပဲနဲ့လက်နက်အကူနဲ့အချက်ဖတ်ဖြေရှင်းမယ်ဆိုတဲ့ဆုံးဖြတ်ချက်က
ပြင်းပြင်းထန်ထန်ခံခဲ့မှမှရှိနေတဲ့ဆိုတဲ့သဘောတဘာဝကိုတွေ့ရတယ်အဲ့ဒီတော့ဘာကြောင့်အခုလိုဆွေးနွေးလို့စိတ်စက်ကောင်စီဘက်မှာမရှိရတာပါလဲလို့မေးရမှာဝါရင်ရှင်းနေကြည့်ဦးကြည်မြင့်ကဟုတ်ကဲ့အာနာသိနေဆိုတာကလိန်နာတမလိုက်ကိုယ်တိုင်လည်းတရားဝင်ရှိမှာထွက်သွားပြီအာနာသိနာပါအခေါင်းရှင်းနေလည်းမညီပါဘူးဒါအခြေခံကြီးအဓိကအကြီးကြီးနိုင်ငံတော်သက်စာပေါင်းမှုကျူးလွန်တယ်မထူးခ စနစ်ပြောင်းမယ်ရွေးကောက်ပွဲလုပ်မယ်တမရဖြစ်အောင်လုပ်မယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံတော်ကြီးကဲတွေလည်းပဲထောင်နှစ်တရာတွေပါလေချလိုက်မယ်အကုန်လုံးစုစုပေါင်းဆိုတယ်ဝင်းကျုပ်တွေလည်းချကလေးတွေလည်းတတ်အဲ့ဒါကဘာမှမဆိုင်ဘူးသူတို့မှအရှိမကျိုးစင်မရှိတယ်သူတို့ဆွေနွေးဆိုတာလေသူတို့ကမကမ်းလန်းရည်ဘူးကမ်းလန်းတာနဲ့တပြိုင်နက်တည်းဒီနိုင်ငံတော်အကြီးအကဲတွေလှုပ်ပေးရမယ်လှုပ်ပေးပြီဆိုရင်ဒီနိုင်ငံသူတို့ကနိုင်သွားပြီပဲလေအဲ့တော့မလို့ဒီကာလတွေမှာတော့သူတို့ဆွေးနွေးသူတို့ကလည်းမကမ်းလန်းဘူးဒီဘက်ကလည်းမကမ်းလန်းဘူးအပြိုင်ဆိုင်အပြင်းထန်စီးရင်လည်းပဲရင်ဆိုင်နေကြတယ်ပေါ့ဗျာ
ကြာပြင်းအရင်အာဏာသိမ်းပြီးကာလတွေနဲ့မတူပဲအခုကဒီနေ့ဖန်နောက်နေ့အလောင်းဖြစ်တာတွေအထိခိနေမှုကပြင်းထန်လွန်းတယ်လို့သုံးသက်သူကထောက်ပြပါတယ
်အေးအခုတစ်ခေါက်ကဟိုအရင်အရင်ကျွန်တော်တို့ကြုံခဲ့တဲ့1988နဲ့1996နဲ့2009နဲ့မတူပါဘူးခင်ဗျ။ဟိုတုန်းကနိုင်ငံကြီးဟာဟိုကျွန်တော်တို့ကိုယ်တိုင်အဖမ်းနေခံခဲ့ဘူးလေ။သို့တော်လည်းမိဘတွေအသက်အန္တရာယ်ဆိုရင်ရလို့လည်းထီအောင်မဖြစ်ခဲ့ဘူးပေါ့နော်။ကျွန်တော်တို့ကိုယ်တိုင်စကြဝဠာမှာတော့ချော်စေမိဘတွေထောင်ပြီးကြားခဲ့ဘူးတဲ့။သို့တော်လည်းပဲမိဘတွေကအဲဒီနေ့ဖမ်းရင်နောက်နေ့ဟိုဘယ်တော့ထောင်ရောက်သွားမလဲလို့ပဲဆိုရင်ရတာပေါ့နော်။ဟိုကျိုးတော်မှာကံတော်မှာတော့ဆိုရင်တော့မရှိ။အခုကကြတော့ဒီနေ့ဖမ်းနေနှစ်ဖမ်းကြရင်အလုံးလာထုတ်ဆိုတဲ့ပြစ်စင်ကြီးဆက်တိုက်ဖြစ်လာတဲ့အခါကျတော့နိုင်ငံကြီးအရာပြောမယ်ဆိုရင်ဒီစစ်တပ်ဘက်ကလူတွေကတော်တော်ရဲ့ရဲ့ဆက်ဆက်ကိုဖြစ်ရှင်းကင်တွယ်လာတာတွေ့ရတယ်။ဟုတ်ခေကာလကကဘာကြီးကဘာပြောပြော27ရာစုဖြစ်တဲ့အတွက်လူရင်ကြီးတွေရဲ့ခေကာလလို့ပြောပေမဲ့ဗမာပြည်မှာကတကယ်ရက်ဆက်ကြံ့ကြုတ်ပြီးတော့ခေနောက်ပြန်သွားနေတဲ့အနေအထားဖြစ်တယ်
။ဒီပေါ်ဘာကြောင့်အခုလောက်ထိဖြစ်လာရတာကိုမေးရမှာဦးကြည်မြင့်ကပဲ
ခေကောင်စီအဲ့ဒီနဲ့သူတို့ဘာမဆိုလို့ပဲဥပဒေတွေကမလိုက်နာတော့ဘူးလို့ပေပေါ်ရက်ဆက်ဆက်ဝင်မှာကြီးညာပြီးပြီ။နော်သူတို့စစ်ခုံနေရလည်းပဲသူတို့ချချင်လို့ချနေကြတယ်။ခုကခြေပါကုနေလည်းမရဘူး။ကြရကြောကောသွားတယ်မနဲ့တက်တယ်ဘာမှမတက်နဲ့သူကပြောင်းပြောတာပဲလေအဲညခေါ်သွားတယ်မနဲ့အတောင်းလာယူတချို့အလောင်းတော့မပေးဘူးအဲ့ဒါတွေကဘလို့နီးနေမှာခုလုံးနိုင်ရမကောင်းတဲ့ဟာတွေဒါမလို့ तू ကဖေဖော်ဝါရီ73ရက်နေ့မှာအဲ့လိုလုံနိုင်တယ်တဲ့ဘာမှတက်တယ်ရှာဖွေတက်တယ်ဘလို့ရှာဖွေဝါရမလို့ဘူးဒါကြောင့်ခမလဲရအောင်ဆိုတော့လိုက်တာပြမလို့ဘူးအဲ့လိုပြချမ်းလိုက်ပြည်ရဲ့နောက်ကတော့ဘမကြီးကဥပဒေမဲ့ဖြစ်သွားပြီပေါ့နော်အဲ့ဒါပါပဲ
တကယ်တော့နိုင်ငံတကာကတိုက်တွန်းနေတဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်မလာရင်အာဏာသိမ်းပြီးပိုပြင်းထန်လာနေတဲ့တိုက်ခိုက်မှုတွေထိမနိုင်သေးမရဒီထက်ပိုပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ထိုင်းအစိုးရကလူသမားတွေခေါ်ရမယ့်သတင်းပြောပြချင်ပါတယ်ထိုင်းအစိုးရကမြန်မာလာအိုကမ္ဘောဒီးယားသုံးနိုင်ငံကလူသမားတွေကိုတရားဝင်အများဆုံးခေါ်ယူဖို့အတည်ပြုလိုက်ပါတယ်ဒီသတင်း IF ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလနှစ်နှစ်အကြာစီးပွားရေးနယ်လန်တူနိုင်ဖို့လုပ်ငန်းတွေပြန်စနိုင်ဖို့အတွက်ရှေ့ပြောင်းလို့တမလိုအပ်ချက်တွေရှိနေတာကြောင့်တရားဝင်နှစ်နိုင်ငံသဘောတူမှုစာချုပ်လွှာ MOU စနစ်နဲ့မြန်မာလားအိုကမ္ဘောဒီးယားသုံးနိုင်ငံကအလုပ်သမားတွေကိုအမြန်ဆုံးခေါ်ယူတော့မှာပါအလုပ်သမားတွေကိုဒီဇင်ဘာလ1ရက်နေ့ကစပြီးအလုပ်ခေါ်စာလက်ခံသွားမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးကပြောဆိုကြောင်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ထိုင်းအစိုးရကဒီဇင်ဘာလ10ရက်နေ့2021ဒီဇင်ဘာလ10ရက်နေ့ကစပြီးတော့မြန်မာလာအိုကမ္ဘောဒီးယားသုံးနိုင်ငံ MOU လုပ်သားတွေအထူးသဖြင့်ထိုင်းနိုင်ငံမှာဒုတ်ကင်ပူကြတဲ့ကျွမ်းကျင်လုပ်သားတွေကိုပြန်လည်ပြီးတော့ကြော့ပြန်ပြန်လည်ခေါ်ယူကြမှာဖြစ်တယ်။အဲ့လိုခေါ်ယူတဲ့နေရာမှာမြန်မာနိုင်ငံကနေပြီးတော့ပနမာအားဖြင့်အလုပ်ကံချပွေးအေဂျင်စီ၄ခုအရင်ဆုံးကနဦးပါဝင်မှာဖြစ်ပြီးတော့ထိုင်းနိုင်ငံကနေပြီးတော့အဲ့ဒီအလုပ်သားတွေအတွက် quality 9ရက်ဆို9ရက်14ရက်ဆို14ရက်ကိုရစီဒီအားလို့ထိုင်းနိုင်ငံကအလုပ်ချပွေးကုမ္ပဏီရနေပြီးတော့ကြခံပေးရမှာဖြစ်တယ်။အဲဒီလုပ်သားတွေလိုအပ်တဲ့စားရစားရမ်းတွေလုပ်သားတွေနဲ့ပတ်သက်ပြီးတော့လူမှုဘလိုရေးဆေးတွေအကုန်လုံးထိုင်းဘက်ကနေပြီးတော့ထိုင်းဘက်ကသက်ဆိုင်ရာကုမ္ပဏီကနေကြခံပေးရမှာဖြစ်တယ်။ခေါ်ယူတဲ့ကုမ္ပဏီကကြခံပေးရမှာဖြစ်တယ်
။ထိုင်းနိုင်ငံရဲ့ကိုဗစ်ကပ်ဘေးကာလမှာ မြန်မာနိုင်ငံကိုပြန်သွားတဲ့အလို့သမားနှစ်သိန်းဝန်းကျင်ရှိပြီးဒီကာလအတွင်းမှာမြန်မာဘက်မှလည်းကိုဗစ်ကရောဂါတွေဖြစ်တာကြောင့်ထိုင်းဘက်ကနယ်စပ်တရားတွေကိုပြန်ပိတ်ခဲ့ပြီးအလို့သမားတွေလည်းပြန်လာလို့မရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်ဒီနောက်မှာတော့နှစ်နိုင်ငံသဘောတူညီချက် MOU နဲ့ခေါ်ယူဖို့လုပ်ခဲ့ပေမဲ့လုပ်ငန်းရှင်တွေဘက်ကကပ်ဘေးကာလကုန်ကျစရိတ်တွေကိုမတက်နိုင်တာတွေကြောင့်ကနေဆက်မှာကိုဗစ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ပါအလို့သမားတွေကိုခေါ်ယူဖို့ကြံ့ကြာနေခဲ့ပါတယ်အခုအခါမှာတော့ဒီဇင်ဘာလတရနေ့ကစလို့ MOU လို့သမားတွေခေါ်ယူရေးစတင်လက်ခံတော့မယ်ဆိုပြီးထိုင်းဆိုရကကြေညာခဲ့တာပါထိုင်းနိုင်ငံမှာလိုအပ်ချက်ရှိနေတဲ့လုပ်ငန်းဝင်တွေနဲ့ပတ်သက်လို့ဦးမိုးကျိုးကအခုလိုပြောပါတယ
်ဟုတ်အဓိကလိုအပ်ချက်ကတော့ဆက်ယုံလုပ်ယုံလုပ်ငန်းဝင်ရေနဲ့ပင်လယ်အစားအစာထုတ်လုပ်တဲ့လုပ်ငန်းဝင်နောက်ရေလုပ်ငန်းတင်္ဂါလီလိုက်တဲ့လုပ်ငန်းတွေပါမယ်ပြီးတော့ဆောက်လို့ရလုပ်ငန်းဝင်တွေပါမယ်ပြီးတော့လေယာစိုက်ပျိုးရေးလုပ်ငန်းဝင်တွေပါမယ်ပြီးတော့အိမ်နွင်းမှုပေါ့စားတောက်ဆိုင်တွေမှာအိမ်ကူလုပ်မဲ့လူတွေဒီနိုင်ငံသားတွေအဲ့ခံရတဲ့ဇွဲတိုးလိုဟာမျိုးတွေနော်ထိုင်းနိုင်ငံတောင်ပိုင်းဖူကက်တို့ပါလို့မှာနောက်ထိုင်းနိုင်ငံအလယ်ပိုင်းချွန်ဘူရီတို့ပါလို့မှာဒီနိုင်ငံသားတွေအဲ့ခံတဲ့လုပ်ငန်းဝင်အဲ့လိုမျိုးတွေမှာလိုအပ်တဲ့ကျွမ်းကျင်လုပ်သားတွေပြန်လည်ဖြည့်တင်းတာ
MOU နဲ့လာကြမယ်အလို့သမားတွေနဲ့ပတ်သက်လို့စောင့်ကြည့်ရေးစင်တာကိုဝင်ရမယ်ကုန်ကျစရိတ်ကိုတာဝန် UN အသင်းရှိတဲ့အလို့ရှင်တွေအနေနဲ့ချက်ချင်းခေါ်ယူနိုင်ကြောင်းနဲ့အလို့သမားတူဦးကိုခေါ်ယူမဲ့ခက်မှန်းကြီးကုန်ကြစိတ်ကတော့ထိုင်းဘတ်ငွေ 11,490 ကနေ 12,040 အထိရှိတယ်လို့လဲဆိုပါရယ်ကာကွယ်ဆေးထိုးနှံထားခြင်းမရှိတဲ့လုပ်သားတွေအတွက်ထိုင်းလူ့သမားဝန်ကြီးဌာနကနေကာကွယ်ဆေးထိုးဖို့စီစဉ်ပေးမှာဖြစ်တယ်လို့စောင့်ကြည့်စင်တာဝင်နေတဲ့နောက်ဆုံးရက်မှာကာကွယ်ဆေးတစ်ကြိမ်စတင်ထိုးပေးမယ်လို့ဆိုပါရယ်ဒုတိယတစ်ကြိမ်ကိုတော့သက်ဆိုင်ရာခရိုင်ပြည်သူ့ကျန်းမာရေးဌာနကနေထိုးနှံပေးဖို့ညှိနှိုင်းပေးသွားမယ်လို့လည်းထိုင်းလူ့သမားဝန်ကြီးကပြောဆိုသွားပါတယ်ရှင်
အခုတကမြမအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကသတင်းကိုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံမှာကာလအရှည်ကြာဆုံးနဲ့လူ့ရေအများဆုံးပါဝင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အငင်းပွားစရာလေယာဥပဒေ၃ခုကိုရုပ်သိမ်းပေးဖို့အိန္ဒိယဝန်ကြီးချုပ်နာရန္ဒာမိုဒီရဲ့ဆုံးဖြတ်ချက်ကိုလယ်သမားတွေကကြိုဆိုလိုက်ကြပါတယ်။ဒီအကြောင်းအင်ဂျင်နာပက်ရှာသတင်းပေးပို့ထားတာကိုမတ်သိန်ကြီးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။လေယာမြေဥပဒေ၃ခုကိုရုပ်သိမ်းမဲ့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့လက်တလောဆုံးဖြတ်ချက်နဲ့အနိုင်ရသွားတဲ့အိန္ဒိယမြောက်ပိုင်းကလယ်သမားတွေဒေလီမြို့တော်အနီးကဆန္ဒပြရာနေရာတွေမှာအောင်ပွဲခံနေကြပါတယ
်
အမှန်တရားကအမြင်နိုင်ပါတယ်အမှန်တရားတွေကျွန်တော်တို့ကြိုးစားတာပါကိုယ်ခွင့်ရေးအတွက်တိုက်ပွဲဝင်တာပါဒါကငင်းငင်းနဲ့ဆန္ဒပြပွဲဆိုရင်ပဲပြင်းထန်ပါတယ်ဒါကလယ်သမားတွေရဲ့နိုင်ငံရဲ့အောင်ပွဲတစ်ခုပ
ါပြီးခဲ့တဲ့နှစ်ကအတည်ပြုခဲ့တဲ့ဈေးကွက်စီးပွားရေးကိုဦးစားပေးတဲ့ပြည်ပြင်ပြောင်းလဲရေးချောင်းသူတို့လေယာမြင်နဲ့အသက်မွေးဝမ်းချောင်းအပေါ်ထိပါမဲ့အရေးဆိုရင်ပြီးလေသမားတွေကအဝေးပြေးလမ်းမကြီးတွေပြီးစက္ကန့်ချာချက်ပြုတ်စားတော့ဆန္ဒပြပြီးတစ်နှစ်ကြာအခက်အခဲတွေချာကရလာတဲ့အောင်မြင်မှုပါ
ပဲလီတဖောက်ဟောရပါနီ
ဆန္ဒပြသူတွေရဲ့တောင်းဆိုမှုကိုအစိုးရဘက်ကပထမဦးဆုံးအကြိမ်လိုက်ရောလိုက်တာပါဆန္ဒပြသူတွေကိုရဲကအမြဲတမ်းလိုက်ဖမ်းနေတာပ
ါဥပဒေတွေပြန်ရုပ်သိမ်းပေမဲ့ကာလရှည်မပြေမလည်ဖြစ်နေတဲ့ကိစ္စဘယ်ချိန်ပြီးမလဲဆိုတာကမတိမချာဖြစ်နေသေးပါဆန်နဲ့ဂျုံလိုကောက်ပဲတီးနှံတချို့နယ်သာတက်ဆိုင်တဲ့စနစ်ကနေလေယာထွက်ကုန်အလုံးအတွေ့အာမခံဈေးနှုန်းတွေဖြစ်စေဖို့ဥပဒေကြောင့်အာမခံချက်လိုကိစ္စတွေကိုပါလေသမားတွေကတောင်းဆိုနေကြပါတယ
်ဦးကနှက္ဆာန်ဟိုရန
တနိုင်ငံလုံးကလေသမားတွေကကျွန်တော်တို့တောင်းဆိုချက်ကိုထောက်ခံပါတယ်သူတို့ရဲ့တီးနှံတွေအတွက်ပါအာမခံဈေးနှုန်းရဖို့ကျွန်တော်တို့လှုပ်ကြရမှာပ
ါအလျှော့ပေးလို့မရှိတဲ့ဝန်ကြီးချုပ်မိုဒီကလေယာမြေဥပဒေတွေအရေးလိုက်ရောလိုက်တာဟာအရေးကြီးတဲ့ပြည်နယ်တွေမှာကျင့်ပမဲ့ရွေးကောက်ပွဲတွေမှာသူတို့ထောက်ခံမှုပြန်ရဖို့လိုအပ်နေတာကြောင့်လို့အများကရှုမြင်ကြပါတယ်။မဲဆန္ဒရှင်လက်သမားတွေကအများအပြားရှိနေတာပါ
။ The Prime Minister has
ဝင်းကြီးချုပ်ဘက်ကအနိုင်ရအောင်ဆက်မလုပ်တော့တာပါ။မပြေမလည်အခြေအနေဆက်ပြီးဖြစ်နေတာတဲ့။နောက်ဆုတ်ပေးလိုက်တာကပိုးပြီးအကျိုးရှိမယ်ဆိုတာကိုသူတွက်ချက်ဆောင်ရွက်တယ်လို့ကျွန်မယူဆပါတယ်
။ပြင်းထန်တဲ့စောင်းတဲ့နေရာသည်ကပ်ပီယောဂါဒန်တွေချာကတနှစ်ကြာဆန္ဒပြပွဲတွေဟာအစိုးရနဲ့လက်သမားကြားယုံကြည်မှုကိုထိခိုက်စေပါတယ်။အိမ်ပြန်ကြဖို့ဝင်ကြီးချုပ်ကတိုက်တွန်းပြီးနောက်ရက်တွေအထိဆန္ဒပြသူတွေဟာအဝေးပြေးလမ်းမကြီးတွေတလျှောက်ဆူဝေးနေကြစေပါ
जब तक हमें रिटर्न पूरा नहीं मिलेगा
ဥပဒေတွေကိုဖျက်သိမ်းကြောင်းလွှတ်တော်ကစာနဲ့ရေးသားပြီးအဲ့ဒီအမဲကိုသမရကလက်မှတ်ထိုးတာမတွေ့ရမချင်းကျွန်တော်တို့အဝေးပြေးလမ်းမကြီးတွေကနေမရွှေ့ပါဘူး
အဓိကမိကုံကတော့
ဝန်ကြီးချုပ်မိုဒီအနေနဲ့သူတို့ရဲ့ယုံကြည်မှုပြန်ရပြီးလယ်သမားတွေလိုလားတဲ့ခေါင်းဆောင်အဖြစ်လာမယ့်လတွေအတွင်းပြန်လည်တည်ဆောက်နိုင်ပါမလားဆိုတာပဲဖြစ်ပါတယ်ရှင
်အိန္ဒိယဘက်ကသတင်းနားဆင်ပြီးတဲ့နောက်မှာအမေရိကန်ကအမျိုးသမီးတွေရဲ့သတင်းကိုလည်းပြောပြချင်ပါတယ်စီးပွားရေးလောကကြီးအောင်မြင်လာစေဖို့ဆိုရင်အမျိုးသမီးတွေကိုပံ့ပိုးကူညီရလိမ့်မယ်လို့ဝါရှင်တန်ဒီစီမြို့တော်အခြေစိုက် Business Women's Giving Circle အဖွဲ့ကခံယူလိုက်ပါတယ်2014ခုနှစ်ကစပွဲခဲ့တဲ့ဒီပရဟိတအဖွဲ့ကယာနဲ့ချီတဲ့အမျိုးသမီးတွေကိုအကူအညီပေးခဲ့ပါတယ်လီလီယာအနစ်စီမိုဘာရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီကစီးပွားရေးလုပ်ငန်းရှင်အမျိုးသမီးတစုဟာ Business Women Giving Circle ဆိုတဲ့ပရဟိတအဖွဲ့တစ်ခုကို2014မှာစတင်တည်ထောင်ခဲ့ပါတယ်ရည်ရွယ်ချက်ကတော့အမျိုးသားတွေသာကြီးစိုးလေ့ရှိတဲ့သိပ္ပံနဲ့ဤပညာလောကမှာထူးချွန်တက်မြက်ပြီးဥဆောင်နိုင်တဲ့အမျိုးသမီးတွေပေါ်ထွန်းလာရေးကိုအားပေးလှူဆောင်နေတဲ့အဖွဲ့အစည်းတွေအတွက်ငွေကြေးထောက်ပံ့ကူညီသွားရေးပဲဖြစ်ပါတယ်အထူးသဖြင့်အမျိုးသမီးဥဆောင်နေတဲ့အဖွဲ့အစည်းတွေကိုရွေးချယ်ကူညီသွားမှာပါလို့အဖွဲ့ရဲ့အကြီးအကဲMiss Yandeldan ကပြောပါတယ
် The Giving Circle focused on let's identify nonprofits who focus on girls and young women.
ကျမတို့ကចောင်းသူလေးတွေအမျိုးသမီးငယ်တွေနဲ့ STEM လို့အတူကောက်ခေါ်တဲ့သိပ္ပံနည်းပညာ engineer သင်္ချာဘာသာရပ်တွေမှာထူးချွန်သူတွေပေါ်ထွက်လာအောင်မြေတောင်မြောက်ပေးနေတဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးထောက်ပံ့နေတာပါကျမတို့အဖွဲ့ဝင်တွေကိုနှစ်စဉ်ကြေးဖြင့်ဒေါ်လာ1100ထည့်ဝင်စေပါတယ်။ရလာတဲ့ငွေအများစုကိုထောက်ပံ့ကြေးအတွက်ပြန်သုံးပါတယ
်။အမေရိကန်ရဲ့စစ်တမ်းတွေအရနိုင်ငံတွင်းအလုပ်လုပ်ကင်နေသူအင်အားစုရဲ့ထောက်ဝံ့နီးပါးဟာအမျိုးသမီးတွေဖြစ်ကြပြီးသိပ္ပံနည်းပညာ engineer သင်္ချာဘာသာရပ်နယ်ပယ်တွေမှာလုပ်ကင်နေကြသူ2900ခန့်နှုန်းလောက်သာရှိတာပါ။ဒါ1990ခုနှစ်တုန်းက800ခန့်နှုန်းသာရှိခဲ့ရာကတဖြည်းဖြည်းချင်းတိုးတက်လာတဲ့သဘောဖြစ်ပါတယ်။Rosie Reverter ဆိုတဲ့အဖွဲ့ဟာအမြန်ဆုံးတဲ့မဟုတ်ဘဲလဲပတ်နေတဲ့အဖွဲ့ဖြစ်ပြီး Business Women Giving Circle Prahita အဖွဲ့ကနေထောက်ပံ့ကြေးရနေတာပါသူတို့အဖွဲ့ဟာအသက်၄နှစ်နဲ့14နှစ်ကြားကျောင်းသူလေးတွေကိုသိပ္ပံနည်းပညာဘာသာရပ်မှာထူးချွန်လာအောင်ပြုစုပြုထောင်ပေးနေပါတယ် Rosie Reverter ရဲ့ပညာရေးအစီအစဉ်မှာတက်ရောက်ခဲ့တဲ့ကျောင်းသူ4000ကျော်ရှိနေပြီလို့အဖွဲ့ကိုတည်ထောင်သူ Brittany Greer ကပြောပါတယ်
It's covered everything from our core programming, right? So
ရလာတဲ့ထောက်ပံ့ခြေနဲ့ပဲကျောင်းသူတွေရဲ့လက်တွေ့လေ့ကျင့်မှုကျောင်းတွင်းကျောင်းပြည်လေ့လာမှုတွေကိုလုပ်ပေးနိုင်ခဲ့ပါတယ
် Business Women Giving Circle အဖွဲ့ထဲမှာအမြဲတမ်းအဖွဲ့ဝင်54ဦးရှိပြီးအားလုံးဟာနေပဲအသီးသီးမှအောင်မြင်နေတဲ့အမျိုးသမီးလုပ်ငန်းရှင်တွေဖြစ်တယ်လို့ညီညွတ်မှုလည်းအပြည့်ဝရှိကြပါတယ်သူတို့ကမျိုးဆက်သစ်မိန်းကလေးငယ်တွေအတွက်အပြောင်းအလဲသစ်တစ်ခုဖြစ်လာအောင်ဖန်တီးပေးခြင်းနေတာပါလို့Miss Yandeldan ကပြောပါတယ
် So since 2014 we've raised over $400,000
2014ကစလို့ဒေါ်လာ4သိန်းကျော်အထိမတီငွေစုဆောင်ခဲ့တယ်လို့ထောက်ပံ့ကြေးအတွက်ဒေါ်လာ5000ကျော်တည်ထောင်ရှာနိုင်ခဲ့ပါတယ်2014ခုနှစ်ကစလို့တခြားပရဟိတ15ပွင့်နဲ့ပူပေါင်းပြီးမိန်းကလေးငယ်တွေနဲ့အမျိုးသမီးငယ်3000ကျော်ကိုအကူအညီပေးနိုင်ခဲ့ပါတယ
်အမျိုးသမီးတွေတက်ကြွစွာပူပေါင်းဆောင်ရွက်မှုမရှိဘဲလူမှုဝန်ကျင်တိုးတက်လာဖို့ခင်းရင်းလေးမယ်လို့ဒယ်တန်ကခံယူပါတယ်ဒါကြောင့်သူတို့တက်နိုင်တဲ့ညီညွတ်မှုနဲ့တပါးသူကိုထောက်ပံ့ကူညီပေးရေးဆိုတာကိုလှုပ်ဆောင်နေရတာဖြစ်ပါတယ်လို့သူကဆိုပါတယ်ခင်ဗျာ
BOE American တန်ရဲ့စနေမနက်ခင်းအတန်လွင့်အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ပေးနေပါတယ်လိုင်းတို3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA အမေရိကန်အသံတိုက်ရိုက်အသံထုတ်လွှင့်ပေးနေပါတယ်အခု VOA ရဲ့ဒုတိယပိုင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ပထမဆုံးအနေနဲ့မက်ကင်ပြည်တွင်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကကဘာတလွားလူမှုအတိုင်းဝိုင်းအသီးသီးမှာတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်အခက်အခဲတွေကြားကနေမကြောက်မရွံ့ရှစ်ထွက်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့ DM Bonfet Stanford DVF စုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွေရတက်ကြွလှုပ်ရှားသူမတ်ဝေဝေနုလည်းပါဝင်ပါတယ်အမျိုးသမီးတွေကိုတီးတန့်ပေးတဲ့ဒီစုကိုမတ်ဝေဝေနုနဲ့အတူဒီနှစ်ရထားတဲ့သူတွေကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ CNN သတင်းဌာနက Clarissa Watt နိုင်ငံတကာပရိဒါအဖွဲ့ကြီးတစ်ခုဖြစ်တဲ့ Bill and Melinda Gates Foundation ပူးတွဲတည်ထောင်သူ Melinda French Gates လူခွင့်ရင်းနဲ့ရွှေပြောင်းသူတွေအရေးဆောင်ရွက်တဲ့ Syria Lebanon နယ်ပေါ်အမျိုးသမီးတဦးနဲ့ Uganda နိုင်ငံကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူ10ကျော်သက်တဦးတို့ချီးမြှင့်ခံရပါတယ်ဒီစုနဲ့ပတ်သက်လို့စုရှင်တူဖြစ်တဲ့မတ်ဝဝေနုကိုဆက်သွယ်မေးမြန်းပြီးအခုတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ကင်ပြူတွေကတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမမင်္ဂလာပါကျမကိုဖိတ်ကြားပေးရတဲ့လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အခုကလောလောလတ်လတ်ကိုပဲမဝဝေနုကဒီဒေသနိုင်ငံပါရီမြို့မှာပေးသွားတဲ့စု DN1 Festival ပေါ့နော်အမျိုးသမီး9ယောက်ကိုချီးမြှင့်နေတဲ့မှာမဝဝေနုပါတယ်ဆိုတော့ဒီစုကိုချီးမြှင့်နေဒီနာမည်ကြီးဒီဇိုင်နာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တစ်ယောက်လည်းဖြစ်တယ်တစ်ဖက်မှာလည်းလူခွင့်ရေးပရိဒါအမျိုးသမီးရေးစသဖြင့်ပေါ့နော်လုပ်ငန်းတွေမှာအားပေးကူညီနေတဲ့ဟို DN on festival ပေါ့เนาะဒီအမျိုးသမီးကတော့ဒီစုနဲ့ပတ်သက်ပြီးတော့သူပြောတာကတော့ဒါဒီစုကလူအဖွဲ့အစည်းတွင်းမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာစေဖို့အတွက်ကဏ္ဍအသီးသီးမှာရှေ့တန်းကနေပါဝင်နေကြတဲ့အမျိုးသမီးတရေကောင်းနေလို့သူကသုံးပါတယ်ဆိုတော့အမျိုးသမီးတရေကောင်းတွေကိုဂုဏ်ပြုတဲ့စုလို့ပြောပါတယ်ဆိုတော့ဒီနှစ်မှာဒီစုချီးမြှင့်ခံရတဲ့အတွက်လည်းအထူးပဲဂုဏ်ယူပါတယ် congratulations ပ
ါ thank you ပါမဟုတ်
ဟုတ်ကဲ့ပါဆိုတော့ဒါမဝဝင်ဘူးဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာလူခွင့်ရေးအမျိုးသမီးခွင့်ရေးဒါလူငယ်စုအခွင့်အရေးတွေအတွက်ပေါ့နော်ရှေ့ရန်ကနေပြီးတော့တက်တက်ကြွကြွပါနေတဲ့လူငယ်အမျိုးသမီးတယောက်ဆိုတော့ကိုယ်တိုင်လဲစေကြောတဲ့အရွယ်မှာမိသားစုနဲ့အတူအချင်းချခံခဲ့ရဘူးတယ်လူမျိုးဖိနှိပ်မှုတွေခြုံခဲ့ရပေမဲ့လေကိုကဒါကိုမကြောက်မရွံ့နဲ့ပေါ့နော်လူငယ်စုတွေအတွက်လူခွင့်ရေးအတွက်ရရင်ဝင်ဆက်ပြီးတော့ဆောင်ရွက်နေတဲ့အတွက်လည်းဒီစုကိုချီးမြှင့်ခံရတယ်လို့ဒါရေးပြရအဖြစ်ကျွန်တော်တို့နားလည်ပါတယ်ဆိုတော့ဒါပေမဲ့ပို့ပြီးတော့ပေါ့နော်အကျယ်တဝင့်လေးအများလေးနားလည်အောင်ဆိုလို့ရှိရင်ဒီစုနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဒီစုကဘယ်လိုစုမျိုးလဲဒီစုရဲ့ထူခြားချက်ကဘာလို့ပြောလို့ရမလဲရှင
်ဟုတ်ကဲ့ပါမအကျေစုတင်ပါတယ်နော်အခုလိုမျိုးဖိတ်ကြားပြီးတော့လေးဆွေးနွေးပေးတဲ့အတွက်အာဒီစုဟာဆိုလို့ရှိရင်တော့ဒါဒီဒီဇိုင်နာအမျိုးသမီးကနေပြီးတော့ဦးစီးပြီးတော့ချင်းမြင့်တဲ့စုဖြစ်ပါတယ်ကျမတို့ဒီပြင်သစ်နိုင်ငံပါရီမြို့မှာကျင်းပတဲ့ Women's Forum မှာကြီးမြတ်တာဖြစ်ပါတယ်အဲဒီစုရဲ့ဒီရွေးချယ်ပုံတွေကတော့ဒီလိုမျိုး Women အမျိုးသမီးအဖွဲ့အစည်းတွေကနေပြီးတော့ရွေးချယ်ပေးရပေါ့เนาะအထူးသဖြင့်ဒီ Vital Voice လို့ခေါ်တဲ့အမျိုးသမီးအဖွဲ့အစည်းကသူတို့ ਨੇ အဲဒီတွဲဖက်လှုပ်ဆောင်တဲ့အမျိုးသမီးတွေအမျိုးသမီးအဖွဲ့အစည်းရဲ့ကြားထဲမှာမှထူးထူးချွန်ချွန်နဲ့အဲဒီလိုမျိုးပေါ့เนาะသူတို့ဒီစုရဲ့ဒီ criteria တွေနဲ့ပြည့်မီရဲ့အမျိုးသမီးတွေကိုသူတို့ရွေးချယ်ပြီးတော့နှစ်စဉ်ရွေးချယ်တင်မြှောက်တာဖြစ်တယ်ပေါ့နော်ဒီစုရဲ့ထူခြားချက်ကတော့သူတို့ပြောကြချက်ရဲ့အရာပေါ့နော်ဒီကျမတို့ courage to fight ပေါ့နော်ဒီအခက်ခဲတွေအတားအဆီးတွေကိုကြော်လွားပြီးတော့တိုက်ပွဲဝင်ဖို့တက်သည့်ရှိရဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့ power to survive ပေါ့နော်ဘယ်လောက်ပဲအခက်ခဲကြံတက်နေပါစေရှင်သန်ရပ်တည်ဖို့အတွက်စိတ်ခွန်အားခွန်အားရှိရဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့leadership to inspire ပေါ့နော်အများကိုလေးစားအကြအောင်ဝူဆောင်မှုပေးနိုင်တဲ့အမျိုးသမီးတွေကိုရွေးချယ်ပြီးတော့ပေးတဲ့စုဖြစ်ပါတယ်
အဲ့တော့ဒီစုကိုဒီနှစ်မှာတော့9ယောက်ပေးတယ်ပေါ့နော်အရင်ကလည်းဒီစုရခဲ့ရခုတဲ့သူတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ကျတော့မဝဝင်သူကပထမဆုံးဒီစုကိုရတဲ့အမျိုးသမီးလို့ထင်ပါတယ်ဆိုတော့ဒီအပေါ်မှာရောကိုဘယ်လိုခံစားရပါလဲ
ဟုတ်ကဲ့ပါမကျွန်မအနေနဲ့ပြောရမယ်ဆိုလို့ရှိရင်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဟိုကျွန်မတို့လိုလူနည်းစုအမျိုးသမီးတွေဆိုလို့ရှိရင်ဒီကိုယ်အတိုင်းပြည်မှာပဲဖြစ်လူမှုအတိုင်းဝိုင်းမှာပေါ့နော်အများရန်ကျွန်မတို့ဖယ်ကျင်ခံရပါတယ်အတိမတ်ပြုတ်ခံရဖို့ဆိုတာခက်ခဲပါတယ်ဒါပေမဲ့အခုလိုမျိုးကဘာကနေပြီးတော့အတိမတ်ပြုတ်ခံရတဲ့အတွက်ကြောင့်မလို့အထူးသဖြင့်ဒီလိုအမျိုးသမီးအဖွဲ့အစည်းတွေကနေပြီးတော့ကျွန်တော်တို့လုပ်တဲ့အလုပ်တွေကိုဒီအမျိုးသမီးတွေကနေပြီးတော့ဟိုအတိမတ်ပြုတ်ရယ်ပေါ့နော်ဂုံပြုတ်ချိမြောက်တဲ့အတွက်ကြောင့်မလို့ကျွန်မအနေနဲ့အရန်ဝင်တာရပါတယ်အဲဒုတိယတစ်ချက်ကတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတဲ့အခက်အခဲတွေအကျက်တဲတွေမြန်မာပြည်ကလူခွင့်ရေးချိုးဖောက်မှုတွေကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဝေဒနာတွေကိုကဘာကနေပြီးတော့ပိုမိုသိရှိလာပြီးတော့ပေါ့နော်ကျွန်တော်တို့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လားလာတွေရှိလာမယ်ပို့ပြီးတော့ကူညီလာနိုင်တဲ့အခြေအနေတွေဖြစ်လာမယ်လို့ထင်ပါတယ်အထူးသဖြင့်ဒီလိုမျိုးဒီ celebrity stay designer တွေအမှုပညာရှင်လောကအတိုင်းဝိုင်းတွေကနေပြီးတော့ပို့မို့ပြီးတော့ကျွန်တော်တို့ကိုသိလာရဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူတွေအတွက်ကောင်းမွန်တယ်လို့ကျွန်မယုံကြည်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်တို့သိတာတော့ဒီစုကိုအခုဆိုရင်ချိန်မြလာတာဒါ12ချိန်ယောက်ဖြစ်သွားပြီပေါ့နော်ဒီနှစ်နဲ့ပါဆိုလို့ရှိရင်ပြဒီစုကိုရခဲ့တဲ့သူတွေထဲမှာဆိုလို့ရှိရင်လေဒါအထင်ကြီးအမျိုးသမီးအများကြီးပါတယ်ဥမာအမေရိကန်ပြည်ထောင်စုကသမ္မတကရောဟာဟယ်လရီကလင်တန်လိုလူမျိုးတွေနောက်ဒီကွယ်လွန်သွားတဲ့အိမ်မချပြီးခဲ့တဲ့နှစ်ပိုင်းတွေကပေါ့နော်ကွယ်လွန်သွားတဲ့ဒီတရားရုံးချုပ်တရားသူကြီးRuth Bader Ginsburg နောက်ပြီးတော့ဒီဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလည်းရပူတယ်နောက်ဆော့ဆော့ပြောသလိုဒီ celebrities တို့ဒီအကျော်ဒီအမှုပညာဆိုင်ဝန်အကျော်မော်တွေထဲမှာဆိုလို့ရှိရင်လေ Oprah Winfrey တို့လိုပေါ့နော်ဒီရုပ်သံတင်ဆက်တဲ့သူတွေလည်းပါတယ်ဆိုတော့ဒီလိုအထင်ကြီးရသူတွေဟိုချီးမြှင့်ခံရတဲ့စုပေါ့เนาะအထင်ကြီးရစုတစုဒီစုကိုချီးမြှင့်ခံရတဲ့အတွက်ကိုယ့်ရဲ့အလုပ်เนาะကိုယ်တက်ကြွလှုပ်ရှားနေတဲ့လူမှုအတိုင်းအဝိုင်းအတွက်ကဘယ်လိုထောက်ပံ့တွေရစေမယ်လို့ထင်ပါလဲ
ဟုတ်ကဲ့ပါမအဓိကတော့ဒီလိုစုချီးမြှင့်ခံရတယ်ဆိုလို့ရှိရင်ဒါနည်းနည်းအထင်ကြီးဖြစ်တဲ့စုဖြစ်တဲ့အတွက်ကြောင့်မို့လို့ဒီအတိုင်းဝိုင်းနေအရင်စုရှင်တွေကလည်းကျမတို့ကိုဟိုသတိထားမိလာမယ်ပေါ့နော်သူတို့အနေနဲ့ဆိုလို့ရှင်လည်းကျမတို့ကိုသတိထားပြီးပြီးတော့ကျမတို့လုပ်တဲ့အလုပ်တွေကိုသတိထားမိပြီးတော့ဒါကျမတို့ရဲ့ဟိုအလုပ်တွေကိုကူညီထောက်ပံ့တာမျိုးတွေဖြစ်လာနိုင်တယ်ပေါ့ကူညီထောက်ပံ့တယ်ဆိုတဲ့အခါမှာနှီးပေါင်းစုံနဲ့ဖြစ်နိုင်ပါတယ်ကျမတို့ moral စိတ်တည့်ရာကျမတို့ပံ့ပိုးပေးတာမျိုးတို့တခြားသောနည်းတွေနဲ့ပံ့ပိုးပေးတာမျိုးတွေဖြစ်လာနိုင်တယ်ပေါ့နောက်ဒီစုဟာဆိုလို့ရှင်လည်းကျမတို့တက်ကြွလှုပ်ရှားသူတွေဒီအရက်ဖက်လူဖွဲ့စည်းတွေကိုပေးတဲ့အခါမှာဒါသူတို့ငွေကြေးပါပါဝင်တဲ့စုတစုဖြစ်တယ်ပေါ့နော်အော်ဆိုကျမတို့အလုပ်တွေအတွက်ကိုဟိုငွေကြေးစုချိမြင့်တာလည်းပါတယ်ပေါ့ဆိုတော့သူကပုံမှန်အားဖြင့်ဆိုလို့ရှိရင် American Dollar ငွေ 5,000 ပေးပါတယ်အဲဒီတစ်ခေါက်ရထူးထူးခြားခြားထူးခြားချက်ကတော့ကျမတို့စုချိမြင့်ပွဲပြီးသွားတဲ့အခါမှာအာကျမတို့ရဲ့စုကိုဟိုနှစ်ဆတိုးလိုက်ပါတယ်ဒီစုပေးရဖွဲ့ကနေပြီးတော့ဆိုတော့စုစုပေါင်း American Dollar 3,000ညမှာဖြစ်တယ်ပေါ့ဆိုတော့ဟိုကျမတို့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်ဒီဒီစုငွေနဲ့အလုပ်လုပ်ရတဲ့ဟာဒီမှာပို့ပြီးတော့တွင်ကျဲလာမယ်ပို့ပြီးတော့ထိထိရရလုပ်လာနိုင်မယ်အဲအဲ့အတွက်ကြောင့်မို့လို့လဲကျမအနေနဲ့ကဝင်းမြောက်ပါတယ်ရှင်ဟုတ
်ဒီစုကိုကြီးမြင့်တယ် Dian Von Festival ပေါ့နော် DBF ပေါ့သူကပဲပြောကြပါဆို။သူကတော့ပြောတာကဒီလက်တလောကဘာကြဝမ်းမှာကြုံနေရတဲ့နော်ကိုဗစ်ကပ်ဘေးရဲ့နောက်ဒီရဲ့နောက်ဆက်တွဲပေါ့နော်ဟိုအချိန်လေးကြီးားထဲမှာအမျိုးသမီးတွေရဲ့အတွက်ကဆုံးရှုံးနေတာမျိုးကြီးအများကြီးဖြစ်တယ်။အဲ့ဒါဒီလွန်ခဲ့တဲ့နှစ်ပေါင်း35နှစ်လောက်အထိကိုပြန်ဆုပ်သွားတယ်လို့သူကပြောတယ်။ဆိုတာတော့ဒီကပ်ဘေးကြောင့်မလို့အမျိုးသမီးတွေအလုံးလက်မဲ့တွေဖြစ်ကြရတယ်။တစ်ချိန်တည်းမှာလည်းဒီကပ်ဘေးနဲ့တွဲကပ်ပြီးတော့ဖြစ်လာတဲ့နော်ဒီစီးပွားရေးမပြေလည်မှုတွေခက်ခဲတွေကြာမှာအိမ်တွင်အကြံဖတ်မှုတွေများလာတဲ့အခါမှာလည်းအမျိုးသမီးတွေအများစုခံစားရတယ်။ဆိုတော့ဒီလိုအခြေအနေကြီးကြာမှာအမျိုးသမီးတွေအတွက်ဆုံးရှုံးနေတာမျိုးတွေအများကြီးဖြစ်တယ်လို့ DVF ကတော့သူဒါစူပေးပွဲမှာတော့မှာပဲပြောသွားတာကျွန်တော်တို့တွေ့လိုက်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဘလို့အခြေအနေတွေမြင်ရတယ်လဲသူပြောသလိုပဲဒီကပ်ပေးကြားထဲမှာအမျိုးသမီးတွေရဲ့ဘဝတွေပို့ပြီးတော့ခက်ခဲလာတဲ့လေဆိုလို့ရှိရင်ရောဘလို့အခြေအနေတွေရှိတယ်လဲဘလို့များမြင်လဲ
ဟုတ်ပါတယ်သူပြောတာကဒါတကဘာတလွှားကိုချုပ်နှုတ်ချုပ်ငုံပြီးပြောတာပေါ့เนาะပြီးတော့ဒါ statistic တွေရတာတိတ်ကိုမှန်ကန်ပါတယ်ဒါပေမဲ့ကျမတို့မြန်မာပြည်မှာကပိုဆိုးတာကဒီ COVID-19 အပြင်ကို စစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေရဲ့အခြေအနေဟာဆိုလို့ရှိရင်အမတန်မှဒါစိတ်မကောင်းစရာနဲ့ဆုတ်ယုတ်လာတာကိုတွေ့ရပါတယ်ဒါလူပြောရမယ့်ဆိုလို့ရှိရင်တော့ဒါကိုဗစ်ကြောင့်မို့လို့ကျမတို့ထိခိုက်ပြီးတော့အလုပ်ကိုင်းနေဆုံးရှုံးတာဝင်ငွေတွေနဲ့ပါသွားတာเนาะတခြားသောစိတ်ပိုင်းဆိုင်ရာကျမတို့အခက်အခဲတွေပို့ပြီးတော့ကြုံတွေ့လာရတာတွေအထူးသဖြင့်မိခင်တွေအနေနဲ့ပေါ့เนาะဇနီးမယားတွေအနေနဲ့ဆိုလို့ရှိရင်ဒါမိသားစုအရေးတွေအတွက်ကိုအခက်အခဲတွေကြုံလာရတာတွေအပြင်အခုအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးတွေရဲ့ဘဝတွေကလည်းလုံခြုံမှုမရှိတော့ဘူးအလုပ်တွေဆိုလို့ရှိရင်လည်းဒါပို့ပြီးတော့မှကျမတို့ထိခိုက်လာတာမျိုးတွေဖြစ်တယ်အမတန်မှကိုကျမတို့ဟိုစိတ်မကောင်းစရာနဲ့ဆုတ်ယုတ်လာတာကိုတွေ့ရတယ်ပေါ့နော်အထူးသဖြင့်ခုနဒီအလုပ်ကင်အခက်အခဲတွေရှိလာတယ်နောက်ပြီးတော့ဘဝလုံခြုံမှုတွေမရှိတော့ဘူးဘဝလုံခြုံမှုတွေမရှိတော့ဘူးလို့ပြောတဲ့အခါမှာကျမတို့ဒီလိုမျိုးအချိန်မရွေးအဖမ်းခံရနိုင်တဲ့အချိန်မရွေးကျမတို့အသက်ခံရနိုင်တဲ့အချိန်မရွေးမတိမ်ကျင့်ခံရနိုင်တဲ့စသဖြင့်ဒီအရန်ဆိုးရွားတဲ့အမျိုးသမီးတွေအပေါ်မှာတော့မှဒီလိုပြစ်မှတ်ထားပြီးကျူးလွန်တဲ့ဒီရာဇဝတ်မှုတွေကိုကျမတို့ကျူးလွန်လာရတာမျိုးတွေတွေ့ရတယ်ပေါ့နော်ဥပမာဆိုလို့ရှိရင်လွန်ခဲ့တဲ့အပတ်ကဖြစ်ပွားခဲ့တဲ့ချင်းပြည်မှာဖြစ်ပွားခဲ့တဲ့ဒီဟိုမတိန်ကျင့်မှုတွေစစ်သားတွေကနေပြီးတော့စူပေါင်းပြီးမတိန်ကျင့်မှုတွေရှမ်းမှာဖြစ်ပွားခဲ့တဲ့စူပေါင်းမတိန်ကျင့်မှုတွေဓာတ်မျိုးတွေဟာဆိုလို့ရှိရင်ကျွန်တော်တို့နှစ်တတူကဖြစ်နေတာဖြစ်ပါတယ်ကျွန်တော်တို့အမျိုးမြမပြည်ရဲ့အမျိုးသမီးတွေရဲ့အခြေအနေဟာအမတန်စိုးရိမ်စရာကောင်းနေပါတယ်အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလိုဒီကပဒီမျက်နှာစာတွေမှာကျွန်တော်တို့အတန်ပြုတ်ပွေးနိုင်ဖို့ဒါအမတန်အရေးကြီးပါတယ်ပေါ့နော
်ဟုတ်ကဲ့ပါအခုလိုချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါမှာကျေးဇူးပ
ါဆက်လက်တင်ဆက်မဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်လူငယ်တွေကုန်တင်ထရက်ကားမောင်းမှုဘာကြောင့်ရွေးချယ်ကြတာလဲဒီနှစ်ပထမ6လအတွင်းရင်းမတော်ဆမှုကြောင့်စံချိန်တင်လူသေးဆုံးမှုတွေရှိတာကွန်ဂရက်စ်နဲ့အိမ်ပြူတော်မှာခရစ်စမတ်သစ်ပင်အလှဆင်တာတွေအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားတာနားဆင်ပါခင်ဗျာ
အမေရိကန်ဒေယူပူဆောင်ရေးကဏ္ဍမှာအထူးသဖြင့်ကုန်တင်ထရက်ကားမောင်းမှုတွေလိုအပ်နေပါတယ်။နိုင်ငံတော်ဝန်ကုန်စည်စစ်ဆေးမှုမှာထရက်ကားတွေရဲ့အခမ်းကဏ္ဍဟာအရေးပါပြီးကာယောဂါကာလအလွန်မှာဒီလုပ်ငန်းကိုလူငယ်တွေစိတ်ဝင်စားလာကြပါတယ်။ဘာကြောင့်ထရက်ကားမောင်းမှုရွေးချယ်လာကြလဲဆိုတဲ့အကြောင်း AP သတင်းကိုခြေခံပြီးတော့တင်ပြပေးရမယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါ။တချို့ဆိုရင်လေတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ထရက်ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့သင်တန်းတွေမှာလူစီကနေပါတယ်ကယ်လီဖိုးနီးယားထရက်ကားမောင်းသင်အကယ်ဒမီကျောင်းကတီနာဆင်ကအခုလိုပြောပါတယ
် we train
NB အမျိုးအစားရင်မောင်းလိုက်စဉ်အတွက်တင် जा ပေးပါလေရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပ
ါဒီနှစ်မှာတင်နန်းသားဥယျာဉ်20ရာခိုင်နှုန်းပိုများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင် जा ပေးနေရတယ်လို့လည်းဆိုပါတယ်နိုဝင်ဘာလလယ်လောက်ကစပြီးနှစ်သစ်ကူးချိန်အထိဟာအမေရိကန်အားလဲ့ရာသီအဖြစ်အလုံးကလက်ခံထားတာပါဒီကာလဟာလက်ဆောင်ပစ္စည်းအပြန်အလှန်ပေးကြဖို့နဲ့ပစ္စည်းစည်းနှုန်းတွေချပြီးတော့ရောင်းအားမြင့်ကြတာကြောင့်ဈေးဝယ်သူတွေအကြိုက်တွေ့တဲ့ရာသီပါဒါပေမဲ့လည်းအခုခါမှာဈေးကွက်အတွင်းကုန်စည်ရှားပါနေပါတယ် USC Marshall Center နိုင်ငံတကာသယူပို့ဆောင်ရေးစီမံမှုအဖွဲ့အကြီးအကဲ Nick Vesca
The driver piece stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီသယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း8000ကျွဲလောက်လိုအပ်နေပါတယ
်ကာယောဂါကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခန့်ချက်ပိုရှိတဲ့တမွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ်ထရက်ကားမောင်းသင်တန်းတက်နေသူရိုဆာဂါစီယာက
So the pandemic situation did
ကယောဂါကာလအခြေအနေတစ်ခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်။လုံထောင်ရင်ကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးရင်အကျိုးပြုနိုင်ပါတယ်။ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ်
။တီယာနိုဘာရီကလည်းအခုလိုပြောပါတယ
်။ကိုလူမှုဒိုင်းဝိုင်းအတွက်ကူညီတဲ့အချိန်ထဲမှာပဲဆက်စပ်လဲရတာဆိုတော့တစ်ဖက်စလုံးအတွက်အကျိုးရှိပါတယ်။
တည်ယူဖို့ဆောင်ရွက်ကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပေမဲ့တနန်းကြောင်းမှာတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြပါတယ်။အမေရိကန်တဝန်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လည်ပတ်နိုင်မှုကတော့အချိန်ကာလတချို့ထက်ကြာနိုင်တယ်လို့ခန့်မှန်းထားကြပါရခင်ဗျာ။အမေရိကန်ပြည်ထောင်စုမှာရေမတော်တဆဖြစ်မှုကြောင့်2020ခုနှစ်ပထမ6လအတွင်းသေဆုံးမှုနှုန်းဟာ2006ကတည်းကစရင်အများဆုံးဆန်ကျင်တင်ခဲ့တယ်လို့အမေရိကန်သံယူပို့ဆောင်ရေးဌာနရဲ့စာရင်းကိန်းဂဏန်းတွေအရသိရပါတယ်။အခုလိုသေဆုံးမှုနှုန်းများလာတာဟာကိုဗစ်ကရောဂါနဲ့ဘယ်လိုဆက်ဆက်နေသလဲဆိုတဲ့အကြောင်း Karina Buff-Dudzin ပြောပြထားတဲ့သတင်းကိုတင်ပြပေးပါမယ်။2020ခုနှစ်ပထမ6လအတွင်းရေမတော်တဆမှုကြောင့်ခက်မှန်းကြီးလူပေါင်း2000လောက်သေဆုံးခဲ့တယ်လို့အမေရိကန်သံယူပို့ဆောင်ရေးဌာနကပြောပါရယ်ဒီလိုရေမတော်တဆမှုတွေရောနေကြဆင်းအောင်အစိုးရအနေနဲ့ဆောင်ရွက်နေတဲ့အချိန်ထဲမှာအလုံးပူပေါင်းပါဝင်ကြဖို့လဲတာဝန်ရှိသူတွေကတိုက်တွန်းနေပါရယ်အမေရိကန်သံယူပို့ဆောင်ရေးဝန်ကြီး Pete Buttigieg က
roads where community members are installing
အခုလိုမျိုးရေမတော်တဆမှုကြောင့်ပေဆုံးနေရတာတွေကိုလက်သိမ်းမခံနိုင်ပါဘူးဒါပေမဲ့လည်းဒီအခြေအနေကိုတဦးတယောက်ထဲကတားဆီးနိုင်မှာမဟုတ်ပါဘူး။ဆိုရတာဝန်ရှိသူတွေအစဉ်အဆက်ကဏ္ဍပေါင်းစုံကလုပ်ငန်းရှင်တွေအသိပညာပေးသူတွေအင်ဂျင်နီယာတွေနိုင်ငံတော်မှရှိတဲ့လူမှုအတိုင်းဝိုင်းတွေအားလုံးပူးပေါင်းပြီးရေမတော်တဆမှုကြောင့်မိသားစုဝင်တဦးဦးကိုအပီးတိုင်နှုတ်ဆက်စရာမလိုတဲ့နေ့အထိရောက်ဆောင်ရွက်သွားရပါလိမ့်မယ်။
ရေမတော်တဆမှုကြောင့်တည်ဆုံရတဲ့အဓိကအကြောင်းရင်းကတော့မစင်မချင်းအရှိန်မြင့်မောင်းကြတာအကြောင်းဖြစ်တယ်လို့ပြောပါရတယ်။အဝေးပြေးအမြန်လန်း NDA ကင်းရှင်းရေးဌာနပြောခွင့်ရအဒမ်စနိုက်ဒါက
အလတ်ဒ်စတိတ်စ်အာရီပေါ်တင်
ဒီနေ့တော်များကအလွန်ကျွံအမြန်မောင်းကြတဲ့အမှုတွေကိုမှတ်တမ်းပို့တာပါပဲ။သမတ်မိုင်နှုန်းထက်10မိုင်-20ပိုမောင်းတာမျိုးကိုဆိုလိုတာမဟုတ်ပါဘူး။စနယူမိုင်120 130အထိမောင်းကြတာဆိုတော့ဒီလိုမောင်းနေတာတွေကိုစောက်ကြည့်ထိန်းချုပ်ဖို့ကတကယ်ကိုလိုအပ်နေပါတယ်။နောက်ပြဿနာတစ်မျိုးကအရက်တော့မူရေးစေဝါတုံးပြီးမောင်းတာပါ။ဒီလိုမောင်းတာကြောင့်နှစ်တိုင်းလူတစ်တောင်းကျော်လောက်တည်ဆုံးပါတယ်
။ကာယောကကာလအတွင်းလမ်းပေါ်မှာရင်းနှီးရှင်းနေတာကြောင့်တချို့ရင်မောင်းသူတွေဟာလမ်းစီကန်ရင်စီကန်လိုက်နာမှုအားနည်းလာပါတယ်။ဒီထဲထဲမှာအဓိကအကြောင်းကတော့ကားမောင်းရင်မိုဘိုင်းဖုန်းအသုံးပြုတာပါ။ New Haven Tech တို့နည်းပညာအသုံးပြုမှုဆိုင်ရာကျွမ်းကျင်သူကာမင်ဂက်စ်က
We were really relying on technology.And so communication was
မိပညာရေးအပေါ်မိခိုမှုပူလာတာကြောင့်မိသားစုဝင်တွေအသိမရှိတွေနဲ့အပြန်အလှန်ဆက်တွေ့ဖို့ဖုန်း text စာတွေကိုသုံးများလာပါတယ်။ဖုန်းကိုကားနဲ့လည်းချိတ်ဆက်သုံးလို့ရတာဆိုတော့တစ်ဖက်ကဆက်တွေ့လာတာနဲ့ချက်ချင်းဆိုလို့လုံးဝဖြစ်မယ်ဆိုပြီးကားပေါင်းရင်းပြန်တုံ့ပြန်တက်ကြပါတယ
်။ရေမတော်တဆမှုများလာတဲ့အကြောင်းရင်းနဲ့မှာကတ်ယောဂကာလဖြစ်တာကြောင့်အပြင်အမေရိကန်တနိုင်ငံလုံးမှာရဲစံကြီးရေလှရှားမှုအရှိန်အဟုန်မြင့်မားလာတာကြောင့်တချို့ရဲဝန်ထမ်းတွေလည်းအလုပ်ကထွက်ကုန်တာပါ။လမ်းပေါ်မှာရဲတွေစောင့်ချက်ကြီးရှိနေုံနဲ့ရေမတော်တဆမှုနှုန်းကျဆင်းသွားနိုင်တယ်လို့ပြောပါရယ်။စနိုက်ဒါက
Officers on the road can really reinforce that
လမ်းပေါ်မှာရှိနေတဲ့တာဝန်ကျရဲဝန်ထမ်းတွေကအန်ရယ်ပြီးမဲ့ရင်မောင်းတွေကိုဖမ်းဆီးနိုင်ပါတယ်။အရက်မူပြီးတော့ကားမောင်းသူတွေကိုချက်ချင်းဖမ်းလိုက်မယ်ဆိုရင်တော့ရင်တိုက်မှုတွေကိုကာကွယ်ပြီးသားဖြစ်သွားပါလိမ့်မယ
်။မြောက်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားလိုပြည်နယ်တွေမှာတော့2020ခုနှစ်ဒီဇင်ဘာမှာရဲဝန်ထမ်းတွေတိုးချက်ချထားမဲ့အကြောင်းသတိပေးထားပါတယ်။ဒါအပြင်ရင်စီကန်လန်စီကန်လိုက်နာဖို့သတိပေးထားတဲ့စာတမ်းတွေလည်းချိတ်ဆွဲသွားမှာဖြစ်ကြောင်းပြောပါရယ်ခင်ဗျာ။အမေရိကန်အားလဲရဲ့ရာသီရောက်ပြီဆိုတာနဲ့ခရစ်မတ်သစ်ပင်တွေကိုအထင်ကြီးရနေရာတွေမိသားစုအိမ်တွေမှာစိုက်ထူကြပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်အတွက်ခရစ်မတ်သစ်ပင်ကိုဒီနှစ်မှာကယ်လီဖိုးနီးယားပြည်နယ်မြစ်ချောက်ဆင်းအမျိုးသားဥယျာဉ်ကနေပေးပို့ခဲ့ပါတယ်။နိုင်ငံတော်မိုင်ပေါင်း 4,500 အကွာဝေးကနေပေးပို့လာတဲ့ဒီခရစ်မတ်သစ်ပင်ကိုမကြသေးခင်ရက်ပိုင်းကပဲကွန်ဂရက်စ်လွှတ်တော်မြက်ခင်းပြည်မှာစိုက်ထူခဲ့ပြီးအမြင့် 84 ပြည်ရှိပါတယ်။ကွန်ဂရက်စ်လွှတ်တော်မြက်ခင်းပြည်မှာ The People's Tree လို့သိကြတဲ့ခရစ်မတ်သစ်ပင်စိုက်ထူတဲ့အစဉ်လာကို1964ခုနှစ်ကနေစတင်ခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတအင်ဂျီရောမှာထားမဲ့ခရစ်မတ်သစ်ပင်ကိုတနင်္လာနေ့ကသမ္မတဂရော့ဂျေးလ်ဘိုင်ဒန်ကအကျိုးဆုံးလက်ခံခဲ့ပါတယ်။ဒီအခမ်းအနားမှာ DC ပြည်တွင်းကာကွယ်ရေးအရန်တက်ကကိုဗစ်ကာယောဂါကာလအတွင်းယောဂါကူးစက်မှုတားဆီးတိုက်ဖျက်ရေးမှာအားဖြစ်ကူညီခဲ့တဲ့ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ပါဝင်တည်မှုခဲ့ပါတယ်။ဂျေးလ်ဘိုင်ဒန်ဟာသမ္မတဂရော့တယောက်ရဲ့တောင်းအနေနဲ့နိုင်ငံတော်ဝန်ကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေဘဝကိုစာနာအားပေးတဲ့အစီအစဉ်တစ်ရက်ကိုဆောင်ရွက်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ကွယ်လွန်သွားပြီဖြစ်တဲ့သားဘိုးဟာဒယ်ဝဲပြည်နယ်ပြည်တွင်းကာကွယ်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့ပူပါတယ်။အင်ဂျီရောမှာအလှဆင်ထားတဲ့ခရစ်မတ်သစ်ပင်ကိုတော့နောက်သတင်းပတ်တနင်္လာနေ့မှာပြသဖို့စီစဉ်ထားပါတယ်ခင်ဗျာ။
အခုဆက်ပြီးဒေါက်ကင်မျိုးသက်အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
။ကဘာပေါ်မှာလူသားတွေရှင်သန်ရက်တည်ရဲ့အတွက်အသုံးပြုရကနေထွက်ပေါ်လာတဲ့ဖန်လွန်ရင်ဓာတ်ငွေပမာဏဖြစ်တဲ့ကာဗွန်ဖုတ်ဒရင့်ကိုခေါ်တဲ့ကာဗွန်ခြေရာအကြောင်းနာဆာသိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပြပေးပါတော့။
ကာဗွန်ခြေရာကဘယ်ဟာဆင်းသက်လာလဲဆိုလို့ရှိရင်ဂေဟာစနစ်ရဲ့ခြေရာ ecological footprint ကနေစတာဂေဟာစနစ်ခြေရာကျွန်တော်တို့ကဘာပေါ်မှာလူတွေတရွာတွေအကုန်လုံးနေဖို့အတွက်လိုအပ်တဲ့စွမ်းအင်ကိုဘလောက်အထိလိုအပ်တယ်လဲဆိုတဲ့ဟာအကုန်ပါတာပေါ့နော်အလုံးလုံးတာအစစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်ကြောင်းတက်တာပညာပညာရေးအစအကုန်လုံးကိုတွက်လိုက်ပြီးတဲ့အခါကျလို့ရှိရင်ကဘာကြီးကနေပြီးတော့တဘာဝအလျောက်ထုတ်ပေးတဲ့ဟာရဲ့ပမာဏဘလောက်အထိကိုတုံးတယ်လဲဆိုတဲ့ဟာကိုတွက်တဲ့ဟာကို ecological footprint လို့ခေါ်တယ်။ကုလသမဂ္ဂကနေပြီးတော့တစ်နှစ်တစ်နှစ်ဘယ်နိုင်ငံကနေပြီးတော့ဘလောက်အထိစွမ်းအင်တုံးတယ်လူဦးရေဘလောက်များလာတယ်ကာဗွန်ဒိုင်အောက်ဆိုက်ထုတ်တယ်အဲ့ဒါတွေဒေတာတွေအကုန်လုံးကိုဒီဒေတာစနစ်ရဲ့ခြေရာကိုတွက်ကြတယ်။အခုဆိုလို့ကဘာရေမြေတောတောင်ကြီးကနေပြီးတော့မှကဘာမှာရှိတဲ့လူဦးရေနေဖို့ထိုင်ဖို့အတွက်ကိုလိုအပ်တဲ့စနစ်တဲ့လူတွေတုံးတဲ့ဟာနှဆလောက်များနေတယ်တစ်ကတစ်တော်တွေပြုံးတည်တယ်လူတွေနေဖို့အတွက်ကျွန်တော်တို့အိမ်ဆောက်ဖို့အရင်းနဲ့တစ်တော်တွေဖယ်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက်မြေနေရာတွေရှာပြည့်ရတယ်ဒီရေနံမထုတ်လို့မဖြစ်ဘူးသွားရေးလာရေးစားတောက်ရေးအတွက်လိုအပ်တဲ့ဟာတွေအကုန်လုံးပေါ့နော် ecological footprint လို့ခေါ်တယ်အဲ့ဒါကိုတွေ့ရတယ်ဟိုဘာနဲ့တူလဲဆိုတော့အိမ်တဲအိမ်မှာရတဲ့ဝင်ငွေနဲ့တုံးတာနဲ့နှစ်ဆလောက်တုံးတာများနေတယ်အဲ့တော့ကြာရှည်ဆိုလို့ရှိရင်မခံနိုင်ဘူးအိမ်မှာရှိတဲ့မိသားစုကမွဲပြာကြလိမ့်မယ်ကဘာကြီးလည်းဒီအတိုင်းပဲတစ်ချိန်ကြာလို့ရှိရင်ဘလုံးမကိုထိန်လို့မရလောက်အောင်ဖြစ်တော့မယ်အဲ့ဒါကိုထိန်ဖို့အတွက်အဓိကလူကဗဒာနာပဲအဲ့တော့ကျွန်တော်တို့နေတာထိုင်တာစားတာတောက်တာရဲ့စနစ်ကိုပြောင်းပြန်မယ်ဥမာအားဖြင့်အဝတ်ချောက်တဲ့ဆက်နဲ့အဝတ်ကိုချောက်အောင်လုပ်မယ်အစနေလှမ်းမလားကိုပိုင်ကားစီးမယ်အစအကုန်လုံးဘတ်ကားနဲ့အတူတူစီးကြမလားအဲဒါတွေကိုပြောင်းဖို့အတွက်တိတ်အရေးကြီးပါတယ
်ကာဗွန်ခြေရာအပါဝင်ခြေရာကောက်တဲ့လှုပ်ရှားမှုတွေကိုအစပြုခဲ့တဲ့ဂင်းဟတ်စနစ်ခြေရာကို1990လောက်မှာ British Columbia တက္ကသိုလ်က Mathis Wegener နဲ့ William Rees တို့ကစတင်မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်ကာဗွန်ခြေရာကကဘာကြီးပူနွေးမှုဖြစ်လာစေတဲ့ဖန်လွင်ဓာတ်ငွေထုတ်လွှတ်မှုကိုတိုင်းတာတာဖြစ်ပြီးဂင်းဟတ်စနစ်ခြေရာကတော့ဇီဝထုတ်ကုန်သုံးစွဲမှုကိုအဓိကတိုင်းတာတာဖြစ်ပါတယ
်ကာဗွန်ဖုတ်ပရင့်ကတစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်လူတစ်ယောက်ကနေပြီးတော့ဘလောက်ထုတ်တယ်လဲဆိုတဲ့ဟာလူကနေပြီးတော့ထုတ်တာမဟုတ်ဘူးလူကသုံးဖို့အတွက်လိုအပ်တဲ့ကျွမ်းအင်လိုအပ်တဲ့လျှက်စစ်ပမာဏသွားရေးလာရေးစားရေးတောက်ရေးအကုန်လုံးထွက်လိုက်တဲ့အခါကျတော့သူနဲ့ပတ်သက်ပြီးတော့ဘေးထွက်ဖြစ်စည်းဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဘလောက်ထုတ်လာလဲဆိုတဲ့အဟောက်တွက်တာကမ္ဘာရာသီဥတုပြောင်းလဲတာကိုထိန်းသိမ်းဖို့အတွက်ကိုသူတို့အဲ့ဒီကာဗွန်ဖုတ်ပရင့်ကိုတွက်ပြတဲ့အခါကျတော့လောလောဆယ်ဘလောက်ဖြစ်နေလဲဆိုကြလူတဦးကိုကာဗွန်ဒိုင်အောက်ဆိုက်တစ်နှစ်ကိုတန်လေးတန်ထုတ်ပြတယ်လေတဲ့ဘောနော်အဲ့တော့ခုန ecological footprint ကိုသွားထိတော့မယ်ဒီလူတွေနဲ့လူပတ်ဝန်းကျင်ရဲ့ဂေဟာစနစ်ကဒုက္ခရောက်တော့မယ်ကဘာကြီးအယံပူတော့မယ်ရေတွေကြီးတော့မယ်ရေတွေရှန်တော့မယ်အဲ့ဒါမဖြစ်အောင်ဆိုလို့ရှိရင်လေးတန်နေပြီးတော့2030နဲ့50ကြာမှာနှစ်တန်အထိလျှော့ချအောင်လုပ်ဖို့ကြိုးစားပါတယ
်ကာဗွန်ခြေရာအများပြားထုတ်လုပ်တဲ့နိုင်ငံတွေမှာတဦးချင်းထုတ်လုပ်သုံးဆမှုညွန်နေအောင်ပညာပေးမှုတွေလုပ်နေကြသလိုကမ္ဘာကောင်းဆောင်တွေသိပ္ပံပညာရှင်တွေတွေ့ဆုံဆွေးနွေးပြီးစီမံစည်းကမ်းတွေပါချမှတ်နိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်
။ဥပမာအားဖြင့်အမေရိကန်နိုင်ငံမှာရှိတဲ့လူတွေအနေနဲ့ကတခြားနိုင်ငံနဲ့ပို့ပြီးတော့ကိုပိုင်ကားစီးတယ်အဝတ်အစားတွေအမျိုးစုံဝယ်တယ်ဒီမှာရေခဲတစ်တာနဲ့စားတယ်လမ်းမလျှောက်ချင်ဘူးဘတ်ကားမသုံးချင်ဘူးအင်ဂျီကိုတစ်တွေဝယ်ပြီးလဲအဲ့ဒါတွေတွက်ကြည့်လိုက်တဲ့အခါကျအမေရိကန်နိုင်ငံက15-16တန်လောက်ထုတ်တယ်လေလွင့်ပစ္စည်းအနေနဲ့ကာဗွန်ဒိုင်အောက်ဆိုက် annual production အဲ့တော့အဲ့လောက်ဆိုလို့ရှိရင်တော့မဖြစ်တော့ဘူးဆိုပြီးကမ္ဘာရာသီဥတုပြောင်းလဲမှုကိုထိန်းသိမ်းဖို့အတွက်အဲ global warming နဲ့ပတ်သက်တဲ့ဟာရဲ့အစည်းအဝေးမှာသူတို့ဒီမူတွေချမှတ်တာဖြစ်ပါတယ်။ဥပမာ catalytic converter လေကားကနေထွက်တဲ့ဘေးထွက်ပစ္စည်းကနေပြီးတော့အစိတ်အငွေတွေကာဗွန်ဒိုင်အောက်ဆိုက်တွေယော့သွားအောင် nitrogen နဲ့ပတ်သက်တဲ့ oxide တွေပေါ့နော် nitrous oxide nitric oxide အဲ့ဒါတွေညော့သွားအောင်လုပ်ဖို့အတွက်ကိုကားထဲမှာအဲ့ဒါကိုထည့်ကိုထည့်ရတယ်လေအဲ့ဒါဆိုကြဒါဥပဒေဖြစ်သွားပြီဥပမာပါဆို catalytic converter မထည့်မချင်းဒီကားကိုရောင်းဝယ်မရှိဘူးအဲ့ဒါတက္ကပါလုံးလို့လို့ပဲအဲ့ဒါ carbon footprint ကို reduce လုပ်ဖို့အတွက်ကိုဥပဒေထုတ်ထားတာအဲ့ဒါတစ်ခုနော်ကြောင်မီးသွေးရနေထွက်တဲ့ carbon dioxide နဲ့ methane ဓာတ်ငွေ့เนาะ natural gas လေလူအတွက်အရန်အသုံးဝင်တယ်ဒါပေမဲ့လူအတွက်အရန်ဘေးအန္တရာယ်ရှိတယ် methane ဓာတ်ငွေ့ကဘာဝဓာတ်ငွေ့ပေါ့เนาะကျွန်တော်တို့အိမ်မှာသုံးတဲ့ဓာတ်ငွေ့နဲ့လုပ်တဲ့မိဖို့ဆိုလို့ရှိရင်အဲ့ဒီဓာတ်ငွေ့ကလေထဲကိုမလောင်ဘဲနဲ့ရောက်သွားလို့ရှိရင်ကဘာပေါ်မှာရှိတဲ့ခုန energy balance ပေါ့เนาะဒီနေအောင်ကြီးကနေရတဲ့အပူကိုအဆုတ်နိုင်ဆုံးကကာဗွန်ဒိုင်အောက်ဆိုက်တဲ့25ဆများတယ်ဒါပေမဲ့မီသိန်းဓာတ်ငွေ့ထုတ်တာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်တာအရှမ်းများနေလို့ကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့အဓိကထားတာအခုကြောင်မီးသွေးအတုံးအများဆုံးနိုင်ငံဖြစ်တဲ့တရုတ်ရုရှားနိုင်ငံအိန္ဒိယအဲ့ဒါဆိုလို့ရှိရင်ကြောင်မီးသွေးထုတ်တဲ့နှုန်းကိုရှော့ကိုရှော့ရမယ်ဘေးထွက်ပစ္စည်းဖြစ်တဲ့မီသိန်းဓာတ်ငွေ့ကဘာဝဓာတ်ငွေ့ကိုရှော့ပြီးသုံးနိုင်လောက်လောက်ရမယ်ဆိုတော့ဥတီချက်တွေနဲ့ဥပဒေတွေထုတ်နေပါတယ
်အခုလို့တားဆီးနိုင်မှုစ조사နေပြီမဲ့မတော်မဖြစ်တုံးနေရတဲ့အနေအထားတွေရှိနေတာကြောင့်နိုင်ငံခေါင်းဆောင်တွေရဲ့ဆုံးဖြတ်လုပ်ကိုင်မှုတွေကတိတ်ကိုအရေးပါနေတာပ
ါအင်ဒိုနီးရှားနိုင်ငံမှာလည်းသူတို့နိုင်ငံတိုးတက်ဖို့အတွက်ကိုကာဗွန်ဒိုင်အောက်ဆိုက်ထုတ်ကိုထုတ်ရတော့မယ်ဘေးထွက်ပစ္စည်းနဲ့ဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာလူဦးရေအဆမတန်များလာတဲ့အတွက်လူဦးရေအတွက်လိုအပ်တဲ့လမ်းဘတ်ဆက်သွယ်ရေးပျက်စစ်အရန်လိုတယ်လိုတဲ့အတွက်ကြောင်မီးသွေးရနေပဲဖြစ်ဖြစ်ရေနံပဲဖြစ်ဖြစ်တအားတုံးရတယ်အဲ့တော့တိုင်းပြည်ဖွံ့ဖြိုးဖို့အတွက်လူတွေတာယာဝေါ်ပြောဖို့အတွက်ကကောင်းအောင်လုပ်တော်ညာလေရေရှည်ချလို့ရှင်အဲ့ဒီတိုင်းပြည်အနေနဲ့သူ့ရဲ့ ecological footprint ကတရိပ်ရိပ်တက်လာမယ်လေကိုမနိုင်ဝန်ထမ်းတယ်လို့ဖြစ်တော့မယ်ဥရောပမှာလည်းဖြစ်မယ်အာကျွန်တော်တို့တိုင်းပြည်မှာလည်းဖြစ်မယ်ပေါ့နော်အဲ့ဆိုတဲ့အခါကျတော့နိုင်ငံအလိုက်နိုင်ငံအလိုက်ပေါ့နော်ဒီနိုင်ငံကြီးကဲတွေခေါင်းဆောင်တွေနဲ့ဒီရှေ့ဘာဖြစ်မလဲဆိုတာကိုကြည့်ပြီးတော့မှမတုံးလို့လည်းမဖြစ်ဘူးဒါပေမဲ့တုံးတဲ့အခါကျတော့လေနောက်လာနောက်သားတွေအတွက်နေရေးထိုင်ရေး balance လုပ်ပေးရမှာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်သိပ္ပံနဲ့ဤပညာကိုနားဆင်ကြရတာပါအခုဆက်ပြီးသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ်
မြန်မာနိုင်ငံမှာအာဏာသိမ်းတာတဲ့စစ်တပ်ရဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာအတိုင်းအဝန်းနေနဲ့လက်နဲ့တင်ပို့မှုရပ်ဆိုင်းတာအပါအဝင်မြန်မာစစ်တပ်အတွက်အထောက်ပံ့ဖြစ်စေမယ့်ကိစ္စတွေကိုဆိုင်းငံ့ထားဖို့အမေရိကန်နဲ့မဟာမိတ်ချုပ်နိုင်ငံကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်တပ်ကလေကြောင်းစစ်ဆင်ရေးတွေလက်နက်ကြီးနဲ့ပစ်ခတ်တာအပါအဝင်အင်အားအလွန်ကျွံသုံးချေမုန်းနေတဲ့အတွက်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာမှာကိုဆိုရင်ကြောင်းအမေရိကန်နဲ့တူဗြိတိန်၊ကနေဒါ၊နော်ဝေး၊ဩစတြေးလျ၊နယူးဇီလန်နဲ့တောင်ကိုရီးယားတို့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေအတွက်တိကျခိုင်မာတဲ့ကာကွယ်စောင့်ရှောက်မှုတွေပေးနေအောင်ဒီထက်ပိုလှုပ်ဆောင်ဖို့ကုလသမဂ္ဂလူ့ရေရန်ပုံငွေအဖွဲ့နဲ့ကုလသမဂ္ဂမြန်မာအမျိုးသမီးအဖွဲ့တို့ကတောက်ကြနေမှာထုတ်ပြန်တိုက်တွန်းလိုက်ပါတယ်။တောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်မျိုးကွဲတဲ့ဟာအခြားပိုးအမျိုးအစားတွေတဲ့ကူးစက်များဆန်းနိုင်တာကြောင့်အနေရှိတဲ့အမျိုးအစားဖြစ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ် B11529 မျိုးကွဲကိုစိုးရိမ်ရတဲ့ပိုးအမျိုးအစားဖြစ်သတ်မှတ်ပြီး Omicron လို့အမည်ပေးလိုက်တာဖြစ်ပါတယ်တောင်အာဖရိကမှာကူးစက်များ COVID ရောဂါပိုးသစ်ဖြစ်တဲ့ Omicron တွေ့ရှိခဲ့ပြီးတဲ့နောက်မှာ American, Canada နဲ့ Europe သမဂ္ဂ EU တို့ကအာဖရိကတိုက်နိုင်ငံတွေနဲ့အသွားအလာတွေကိုကန့်သတ်လိုက်တယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ခီးတော်ကန့်သက်တဲ့နိုင်ငံတွေကတောင်အာဖရိကဘော့ဆွမ်းနာဇင်ဘာဝေအပါအဝင်မလာဝီနိုင်ငံတွေဖြစ်ပါတယ်မြန်မာ
VOA American တန်ရမနေ့ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ် VOA American တန်ရဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့အင်ဂျင်နီယာကတော့ဂျိုနာကမ်မင်းနဲ့ဇူဘဲအတာရတို့ဖြစ်ကြပါတယ်သောတာရှင်မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေVOA ကိုအားပေးတဲ့အတွက်နားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကိုလိုင်းတို32မီတာကနေလည်းနားဆင်နိုင်ပါတယ်ကျွန်တော်ကခင်မောင်ဆိုမင်းဖြစ်ပါတယ်ခင်ဗျာThank you.
This program has come to you from the Voice of America, Washington.